Welcome to the Voice of America in Burmese.
Mingla nya jan ma shin. VOA American Fan ye 2019 ku ne February la 6 ye Boudou ni nya bai season ne go American Pi Dong Su myo Washington DC ga ni sai yai thout lin pe ni ba bi shin. ကျမများသတင်းအောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မယ့်သတင်းတွေမှာတော့မက္ကဆီကိုနဲ့နယ်စပ်မှာတတိုင်းကာမဲ့အစီအစဉ်တွေအမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ခြေပြမင်ကောမှာထပ်မံဖိအားပေးပြောဆိုလိုက်ပါတယ်လက်နက်ကင်ပြိခတ်တွေဖြစ်နေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့အပေါ်မြန်မာစစ်အုပ်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူညင်ညာပေးတော့မှာပ
ါဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းစာတွေမှာတော့ဒီကွက်ပေါ်အခြေခံတွက်ချက်ပြီးရင်းညွှန်းနိုင်ငံသားငွေလဲလှယ်နှုန်းသတ်မှတ်တဲ့စနစ်ကိုမြန်မာနိုင်ငံဘဟုဘဏ်ကဖေဖော်ဝါရီ9ရက်နေ့ကစပြီးဆောင်ရွက်နေပြီဖြစ်တဲ့အကြောင်
းအင်တာဘက်ဆိုတဲ့ဘဏ်ချင်းချင်းရောင်းဝယ်တဲ့အခါမှာအချင်းတွေကိုကျွန်တော်စီတနည်းကို၄ခါပို့ရပါတယ်ပြီးရင်ဘဏ်တွေကနေပြီးတော့ exporter importer တွေကိုရောင်းတဲ့ဥစ္စာတွေကျွန်တော်တို့သတင်းပို့ပါတ
ယ်မြန်မာနိုင်ငံဘဟုဘဏ်ဒုဥက္ကဋ္ဌဥပပိုးငယ်ပြောသွားတာပါနောက်ပိုင်းမှာသတင်းပြည်စုံကိုနားဆင်ရပါမယ်။ဒီသတင်းလော်နဲ့အတူရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ရက်စက်မှုတွေအဆုံးသတ်စေဖို့နဲ့လူမှုအတိုင်းဝိုင်းအလုံးအခြေအနေတိုးတက်စေဖို့မြန်မာအစိုးရအနေနဲ့စိတ်ရင်းအမှန်နဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအထူးတန်တမန်အန်ဂျလီနာဂျူလီကတိုက်တွန်းလိုက်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်ရာသတင်းလော်တွေကိုလည်းနားဆင်ရပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်တို့အပြင်တပတ်အတွင်းအားကစားသတင်းလော်တွေကိုလည်းတင်ဆက်ပေးပါမယ်ရှင်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။အမေရိကန်တောင်ပိုင်းနယ်စပ်မှာတတိုင်းကာမဲ့အစီအစဉ်တွေသမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ခြေပြမင်ကောမှာထပ်မံဖိအားပေးပြောဆိုလိုက်ပါတယ်။တတိုင်းကာမဲ့ကုန်ကျစရိတ်တွေသဘောတူညီမှုမရနိုင်တဲ့အတွက်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရက်ဆိုင်ကောင်းရက်ဆိုင်ရဖို့ရပြောင်းလိုက်တာကြံတော့တာကိုလည်းသမ္မတကသတိပေးခဲ့တာပါ။စင်မြင့်မဟာပြည်ရဲ့ချက်တမင်တတိုင်းကာယမှာဖြစ်ကြောင်းသမ္မတကဂရုပြုပြောကြားခဲ့ပေမယ့်နိုင်ငံတော်ရေးတော်ချင်းချင်းညာဖို့အရင်ကပြောထားတာမျိုးကိုတော့ထပ်မပြောတော့ပါဘူးသမ္မတအတွက်မဲဆွေချင်းမှာတတိုင်းကာမဲ့အစီအစဉ်ကိုအတိတ်ကမူဝါဒတစ်ခုဖြစ်ဂရုပြုထားတဲ့သမ္မတထရန့်ကနိုင်ငံတော်ခြေပြမင်ကောမှာမက္ကဆီကိုနိုင်ငံနဲ့နယ်စပ်ကအနေရှိတဲ့ချင်းတွေကိုလည်းတော်တော်များများထည့်သွင်းပြောဆိုသွားခဲ့တာပါအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရွှေပြောင်းဝင်ရောက်သူတွေကိုရင်ညွှန်းပြီးမင်ကောပြောနေတဲ့အချိန်မှာပဲအမေရိကန်ကိုလူအုပ်ကြီးချစ်တက်လာနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်လရှိနိုင်ငံရဲ့အခြေအနေကမနေ့တော့ကနိုင်ငံတော်ခြေပြမင်ကောမှာသမ္မတထရန့်ကညညရင်းနဲ့ပါတီဆွဲခင်းရေးကိုလည်းတိုက်တွန်းခဲ့တာပါဒါပေမဲ့လည်း Twitter လူမှုကွန်ရက်ပေါ်ကနေသမ္မတထရန့်ကပုတ်ကတ်ဆော်ကားတာလောင်ပြောခေါ်တဲ့အတုံးတုံးနေနဲ့တက်ခက်ခံရလိမ့်ရှိတဲ့အတက်ခံနိုင်ငံရေးသမားတွေကတော့သမ္မတရဲ့သတင်းစကားကိုဘလောက်ထိလက်ခံနိုင်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး
သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်တုံ့ပြန်ပြောဆိုခဲ့တဲ့ Stacey Abrams ကအမေရိကန်ပြည်ထောင်စုပို့ပြီးတော့အာခေါင်ခိုင်မာလာစီရင်နီလန်တဲ့အနေနဲ့တရားမျှတမှုရှိတဲ့လူမှုစီးပွားရေးအပေါ်ထပ်ပြီးတော့တနိုင်ထန်ချလုပ်ကိုင်မှုတိုက်တွန်းပြောဆိုသွားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာကျင်းပတဲ့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာတည်တည်လေးရှုံးနိမ့်ခဲ့တဲ့ Abrams ကနိုင်ငံပြဿနာတွေအပေါ်သမ္မတထရမ့်ရဲ့ကင်တွဲဆောင်ရွက်ပုံကိုအလွန်မင်းစိတ်ပြန်ပြီးပေမဲ့လည်းသမ္မတထရမ့်ရှုံးနိမ့်သွားတာမျိုးတော့မလိုလားဘူးလို့ပြောပါတယ်။ဒါပေမဲ့လည်းသမ္မတအနေနဲ့အမှန်တွေကိုပြောဖို့သူ့ရဲ့တာဝန်ဗိုလ်တရားတွေကိုလေးစားဖို့နဲ့အမေရိကန်နိုင်ငံရဲ့ထူးခြားတဲ့မတူကွဲပြားမှုတွေအပေါ်လေးစားမှုရှိဖို့လဲ Stacey Abrams ကတိုက်တွန်းသွားပါတယ်။တခါသမ္မတထရမ့်ကြောင့်ပြီးခဲ့တဲ့လကအစိုးရရန်ရတချို့စံချိန်တင်ရန်နာတော်ခဲ့ရတဲ့အတွက်ဝန်ထမ်းပေါင်း၈သိန်းကျော်ထိခဲ့ခဲ့ရတဲ့လို့ရအပေါ်မှာလဲ Abrams ကပြစ်တင်ဝေဖန်သွားပါတယ်။အစိုးရဝန်ထမ်းတွေရဲ့လူနွေမှုဘဝတွေကိုနိုင်ငံရေးကစားကွက်မှာထည့်သွင်းအသုံးချတာဟာဂုဏ်သိက္ခာမဲ့တဲ့လို့ရဖြစ်တယ်လို့အဲ့ဒီလို့ရဟာအမေရိကန်သမ္မတရဲ့စတန့်ထွင်တဲ့လို့ရတကူတာဖြစ်တယ်လို့လဲသူကဝေဖန်ခဲ့တာပါ။ဒါဟာအမေရိကန်ပြည်သူပြည်သားတွေကိုသာမကသူတို့ရဲ့စံနှံဖိုးတွေကိုပါပြစ်ပယ်တဲ့လို့ရဖြစ်တယ်လို့လည်း Abrams ကပြောဆိုသွားပါတယ်
။အမေရိကန်နိုင်ငံခြားမူဝါဒရေးရနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကနိုင်ငံတော်ခြေပြမင်ကောမှာထည့်သွင်းပြောဆိုရမှာအမေရိကန်တပ်ဖွဲ့တွေနှစ်ပေါင်းများစွာတိုက်ခတ်နေတဲ့စစ်ပွဲတွေအဆုံးသတ်နိုင်ရေးအမေရိကန်ဆိုရကအချင်းမီမူဝါဒချမဆောင်ရွက်ခဲ့ရင်မရှောင်သာမလွဲသာကျင်းရမယ်လို့သမ္မတကပြောနေတဲ့ brief cut တွေကိုဟန်တားနိုင်ရေးကိစ္စတွေကိုလည်းပြောဆိုသွားပါတယ်။အာဖဂန်နဲ့ UN နိုင်ငံတွေကစစ်ပွဲတွေမှာအကြီးအကျယ်အကုန်ကျခံတုံးဆွဲနေရတာတွေ2000ခုနှစ်ကစားလို့အမေရိကန်တပ်ဖွဲ့ရဲ့9000နီးပါးတိုက်ဆုံနေရတာတွေကိုလည်းသမ္မတထရန့်ကအလေးထားပြောကြားသွားတာပါတာလီဘန်နဲ့ပါဝင်အာဖဂန်နိုင်ငံကဖွဲ့စည်းရေးနဲ့အပြည့်သဘောဆောင်ဆွေးနွေးမှုတွေရှိနေကြောင်းနဲ့ဆွေးနွေးညှိနှိုင်းမှုတွေမှာပြုတ်တက်မှုရလာတဲ့အမျှစိတ်လွတ်ထားတဲ့အမေရိကန်တပ်တွေကိုရှော့ချပြီးအကြမ်းဖက်ဝါဒတံပြန်တက်ဖြစ်ရေးကိုအာရုံစိုက်နေမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ2014ခုနှစ်ကစားလို့ UN နိုင်ငံမြောက်ပိုင်းနဲ့ စီးရီးယားရှေ့ပိုင်းကနေရာတော်များကိုထိန်းချုပ်ခဲ့တဲ့ IS စစ်သွေးကြွတွေကိုရှင်းလင်းမှုကြိုးပမ်းနေတဲ့စီးရီးယားနိုင်ငံကအမေရိကန်တပ်တွေကိုပြန်လည်ရုပ်သိမ်းမှုလဲသမ္မတထရန့်ကအမိန့်ပေးထားပါတယ်။မြောက်ကိုရီးယားပေါ်တန်တမာဆက်ဆံရေးမူဝါဒတတိယကြောင်းဖက်စစ်ကန်အမေရိကန်တွေပြန်လွတ်လာတယ်လို့ပထမဆုံးအကြိမ်ထိပ်တီးဆွေးနွေးပွဲနောက်ပိုင်းနျူကလ িয়ার နဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေရပ်တန့်တာမျိုးလို့တိုးတက်မှုတွေရှိကြောင်းလဲဂုဏ်ယူပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအယူအဆနိုင်ငံနဲ့ပတ်သက်လို့ပြောဆိုရမှာတော့သမ္မတမဖြစ်ခင်ကပြောဆိုခဲ့တဲ့လေတံထက်ပြင်းထန်တဲ့သဘောထားကိုလည်းနိုင်ငံတော်အခြေပြမင်းကွန်းထဲမှာသမ္မတထရန့်ကထည့်သွင်းပြောဆိုသွားပါတယ်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအိုနဲ့ဒုတိယအကြိမ်အဖြစ်ဗီယက်နမ်နိုင်ငံမှာတိလကုံမိုင်မှာတွေ့ဆုံမယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကအင်္ဂါနေ့ညကပြောတဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်။ဖေဖော်ဝါရီလ29ရက်နေ့မှာထိပ်တီးတွေ့ဆုံမယ်လို့ကြေညာတဲ့အချိန်မှာမြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံဆွေးနွေးရေးသူ့လုပ်ရအပေါ်သမ္မတထရမ့်ကအကုန်ယူပြောဆိုခဲ့ပါတယ်။သူသာသမ္မတအဖြစ်အရေးမခံခဲ့ရဘူးဆိုရင်မြောက်ကိုရီးယားနိုင်ငံနဲ့အမေရိကန်ကြားခုချိန်မှာစစ်ပွဲကြီးဖြစ်ပြီးတော့လူသားနဲ့ချီအသက်ဆုံးရှုံးရမယ့်အနေအထားကိုရောက်နေလောက်ပြီလို့သူ့အနေနဲ့ထင်မြင်တဲ့အကြောင်းသမ္မတထရမ့်ကပြောဆိုသွားပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့လုတ်ကွင်ဆီအများကြီးကြံနေသေးပေမဲ့လည်းသူနဲ့အကောင်းဆောင်ခင်မလို့ရဲ့ဆက်ဆံရေးကောင်းမွန်တဲ့အနေအထားမှရှိတယ်လို့လည်းပြောဆိုသွားပါတယ်။ထိပ်သီးဆွေးနွေးပွဲကိုဘယ်မြို့မှာကျင်းပမလဲဆိုတာသမ္မတထရမ့်ကပြောဆိုမသွားပေမဲ့ကမ်းခြေမြို့ဖြစ်တဲ့ဒနန်းဒါမှမဟုတ်မြို့တော်ဟနွိုင်းမှာဖြစ်နိုင်တယ်ဆိုတဲ့ခန့်မှန်းပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်။ပြီးခဲ့တဲ့ဇူလမှာကောင်းဆောင်တို့စင်ကာပူနိုင်ငံမှာပထမဆုံးထိပ်သီးတွေ့ဆုံခဲ့ပြီးတဲ့အချိန်ကစလို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးတွေနှေးကွေးနေခဲ့တာဖြစ်ပါတယ်။
ကန်တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 1553ညလိုက်ဒိုမီတာ25 kHz 1783ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ဒူးနေညဘက်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။လက်နက်ကန်ပြုတ်ခတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့ပုံမြန်မာဆွေအကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်။ဗုဒ္ဓဘာသာဝင်ရခိုင်နယ်နဲ့တခြားတိုင်းရင်းသားတွေပါထပ်မံရောက်ရှိလာတဲ့အတွက်မနေ့နောက်ပိုင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်မကြီးကိုစင့်ခေါ်ပြောဆိုခဲ့တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူကိုကူကပ်ပြီး AFA သတင်းကဖော်ပြခဲ့တာပါ။ထွက်ပြေးလာသူအရေအတွက်တိုးလာနေပြီးနေဆက်မှာရှိနေသူတချို့ကလည်းမကြောင်ရင်ထပ်မံဝင်ရောက်လာဖို့ရှိရကြောင်းတိုက်ပွဲတွေရပ်တန့်နေအောင်ဆွဲဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့တဲ့အကြောင်းလဲအမျိုးဖော်လို့သူဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအရာရှိကပြောဆိုထားပါတယ်။ဒါပေမဲ့လည်းနောက်ထပ်အသိရောက်လာတယ်လို့ဆိုရဲလူကြီးကိန်းကနန်းအတိအကျကိုတော့ပြောဆိုတာမျိုးမရှိပါဘူး။မြန်မာနိုင်ငံကထွက်ပြေးလာသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းဘန်တာဗန်ခရိုင်ကလူစုရောက်ပေါက်နေတဲ့ဒေသကနေဝင်ရောက်လာတာဖြစ်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံဆောင်တပ်ဖွဲ့ဝင်တူကိုကူကာပြီးသတင်းမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်ကွက်ချက်နဲ့ပတ်သက်လို့မြန်မာတာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်တာမျိုးတော့မကြားသေးပါဘူး။ရခိုင်ပြည်နယ်ကြောက်တော်မြို့ကရဲကင်းစခန်းတွေကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့မှာစီးနှင်းတက်ကတ်ခဲ့ပြီးနောက်ပိုင်းမြန်မာလူမျိုးရေးတပ်ဖွဲ့ကလိုက်လံရှင်းလင်းရာကတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတာပါ။
2018ခုနှစ်မှာကျင်းပခဲ့တဲ့ကြားကာလလွှတ်တော်ရွေးကောက်ပွဲကိုပြည်ပကကြားဝင်နောက်ရှက်ချင်းရှိမရှိအမေရိကန်အစိုးရကနောက်ဆုံးအကဲဖြတ်ဆစ်ဆေးခဲ့တာမှာပြည်ပကဝင်ရောက်ဆက်ဖက်မှုမျိုးတွေမတွေ့ရဘူးဆိုပြီးကောက်ချက်ချခဲ့ပါတယ်။ဒါပေမဲ့လည်းမဲရလာတွေအပေါ်ပြည်ပရဲ့လွှမ်းမိုးမှုရှိမရှိဆိုတာကိုတော့အစိုးရဘက်ကပြောဆိုခြင်းမရှိပါဘူး။အမေရိကန်တရားရင်းနဲ့ပြည်ထရေးဌာနကဌာနအတွင်းသက်သာထုတ်ပြန်တဲ့အစီရင်ခံစာမှာအမေရိကန်ကြားကာလလွှတ်တော်ရွေးကောက်ပွဲကျင်းပရာအဆောက်အုံတွေနိုင်ငံရေးစုဝေးပွဲတွေမှာပြည်ပအစိုးရဒါမှမဟုတ်ပြည်ပအေဂျင့်တွေဘက်ကလာပြီးတော့နောက်ဆက်တဲ့တက်သေးထောက်ထားရေးဒီကနေ့ထိမတွေ့ရဘူးလို့မနေ့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။အမေရိကန်ရွေးကောက်ပွဲတွေကိုပြည်ပကကြားဝင်နောက်ဆက်မှုကိုနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်သတ်မှတ်ပြီးတော့အမေရိကန်ရွေးကောက်ပွဲမှာမမှန်သတင်းဖြန့်ပြီးစိုက်ဘာတိုက်ခိုက်မှုမှာပတ်သက်မှုရှိတဲ့သူတွေကိုတန်ကတ်အရေးယူဖို့ပြီးခဲ့တဲ့စက်တင်ဘာလမှာသမ္မတထရမ့်ကတချက်လိုအမိန့်ကိုလက်မှတ်ရေးထိုးခဲ့တဲ့အပေါ်အခုလိုပူပေါင်းစုံစမ်းပြီးအစီရင်ခံစာထုတ်ပြန်လိုက်တာပါ။အဲ့ဒီအစီရင်ခံစာကိုသမ္မတထရမ့်စီတင်လာနေကပေးပို့ခဲ့ပါတယ်။ဒါပေမဲ့လည်းအီရန်၊ရုရှားနဲ့တရုတ်နိုင်ငံတွေကအမေရိကန်ရွေးကောက်ပွဲကိုကြားဝင်နောက်ဆက်ခဲ့တဲ့ဆိုပြီးအမေရိကန်ထောက်လှမ်းရေးအတိုင်းအဝန်းကကနဦးတွေ့ရှိထားတာဖြစ်တဲ့အတွက်အခုထုတ်ပြန်လိုက်တဲ့အစီရင်ခံစာကအဲ့ဒီနိုင်ငံတွေအပေါ်စီးပွားရေးအရာတန်ခါပိတ်ဆို့မှုဒါမှမဟုတ်လဲပြင်းထန်တဲ့တခြားအရေးယူမှုတွေချမှတ်ရေးတွန်းအားဖြစ်လာစေမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး
။မြောက်အတ္တလန္တိတ်စာချုပ်ဖွဲ့ NATO ဖွဲ့ဝင်ဖြစ်ပူပေါင်းဝင်ရရေးအရေးပါတဲ့သဘောတူညီချက်တွေကိုမက္ဆီဒိုးနီးယားနိုင်ငံကလက်မှတ်ရေးထိုးလိုက်ပြီးရှင်းနေတဲ့လုပ်ငန်းစဉ်အပိတ်တက်နိုင်မယ်လို့လည်းမျှော်လင့်ရပါတယ်။မ ဘယ်ဂျင်နိုင်ငံဘရက်ဆယ်မြို့ကဒီကနေ့လက်မှတ်ရေးထိုးတဲ့အခမ်းအနားကိုတော့မက္ဆီဒိုးနီးယားဝန်ကြီးချုပ်နီကိုလာဒီမီထရော့ဖ်နဲ့နေတိုးဖွဲ့တွင်ရင်းမှုချုပ်ယန်စတိုဒင်ဘတ်တို့လည်းတက်ရောက်ခဲ့ကြတာပါနေတိုးဖွဲ့ရဲ့30ပြည့်ဖွဲ့ဝင်ဖြစ်မက္ဆီဒိုးနီးယားနိုင်ငံကိုလက်ခံတဲ့အတွက်ဒေသတွင်းတည်ငြိမ်မှုနဲ့လုံခြုံရေးအတွက်ပုံမှန်ထောက်ကူဖြစ်လာမယ့်အကြောင်းလဲအတွင်းရင်းမှုချုပ်ကပြောဆိုခဲ့ပါတယ်မက္ဆီဒိုးနီးယားဝန်ကြီးချုပ်ကတော့မဟာမိတ်ဖွဲ့ဝင်ဖြစ်လာတဲ့အတွက်တနင်္ဂနွေရက်တရတာမျိုးမဟုတ်တော့ကြောင်းတိုင်းပြည်အတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းနေတိုးတွင်းရင်းမှုချုပ်နဲ့အတူသတင်းတောက်တွေကိုပြောဆိုခဲ့တာပါမက္ဆီဒိုးနီးယားနိုင်ငံအမည်နဲ့ပတ်သက်လို့ကာလကြာရှည်အငင်းပွားနေတဲ့ဂရိနိုင်ငံကတော့နေတိုးဖွဲ့ဝင်ဖြစ်ပွားမဲ့မက္ဆီဒိုးနီးယားနိုင်ငံရဲ့ကျိုးပန်းမှုကိုကန့်ကွက်ထားမှုပါတယ်။နိုင်ငံစလုံးပိုင်ဆိုင်တဲ့ဂရိနိုင်ငံမြောက်ပိုင်းကသမိုင်းဝင်ဒေသရဲ့အမည်ကိုမြောက်ပိုင်းမက္ဆီဒိုးနီးယားသမရနိုင်ငံအဖြစ်ပြောင်းလဲဖို့လဲဂရိနဲ့မက္ဆီဒိုးနီးယားနိုင်ငံတို့ကြားသဘောတူထားကြတာပါ။မက္ဆီဒိုးနီးယားနိုင်ငံကိုနေတိုးဖွဲ့ဝင်ဖြစ်တည်ဝင်အသိမှတ်ပြုလက်ခံမှုကျန်ဖွဲ့ဝင်29နိုင်ငံကအတည်ပြုပေးရမှာလည်းဖြစ်ပါတယ်။
ပါကစ္စတန်နဲ့ကက်ရှမီးယားကဆန္ဒပြသူရနဲ့ခြေရောဟာကက်ရှမီးယားလက်နက်ကိုင်တွေကိုထောက်ခံတဲ့အနေနဲ့ရောကက်ရှမီးယားတို့နဲ့သွေးစည်းညီညွတ်မှုကိုပြသတဲ့အနေနဲ့ပါကက်ရှမီးယားဒေးနှစ်ပတ်လည်နေ့ကိုအစ္စလာမဘတ်မှာအင်္ဂါနေ့ကစူဝေးပြီးတော့ဆင်နွှဲခဲ့ကြပါတယ်။ Conservative Jamal Islami နိုင်ငံရေးပါတီကရာနဲ့ခြေတဲ့ထောက်ခံသူတွေလည်းထောက်ခံတဲ့အနေနဲ့ကာရာချီမြို့မှာအင်္ဂါနေ့ကစူဝေးခဲ့ကြပါတယ်။အိန္ဒိယအစိုးရထိန်းချုပ်မှုအောက်ကနေလွှတ်လိုက်ရဖို့ကြိုးပမ်းနေရဲဆိုတော့ကက်ရှမီးယားဒေသနဲ့စီလုံးညီညွတ်ကြောင်းပြတ်တရနေနဲ့ကက်ရှမီးယားဒေးအဖြစ်သတ်မှတ်ထားတဲ့ဖေဖော်ဝါရီလ5ရက်နေ့ရောက်တိုင်းကဘာတဝမ်ကပါကစ္စတန်နဲ့ကက်ရှမီးယားတို့ဆင်နွှဲလေးရှိပါတယ်။ကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်တို့ကတဝက်စီခွဲပြီးအုပ်ချုပ်နေတာဖြစ်ပေမဲ့အဲ့ဒီဒေသတစ်ခုလုံးကိုသူတို့ပိုင်ဖြစ်နှစ်နိုင်ငံစလုံးကပြောဆိုနေတာပါ။အိန္ဒိယအုပ်ချုပ်နေတဲ့ကက်ရှမီးယားဒေသမှာ1989ခုနှစ်ကတည်းကလက်နက်ကင်တော်လှန်မှုတွေဖြစ်ပေါ်ခဲ့တာဖြစ်ပြီးပါကစ္စတန်ဘက်ကကက်ရှမီးယားဒေသနဲ့ပူးပေါင်းမှုတမမဟုတ်တိကျလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရည်တည်ဖို့တောင်းဆိုလာတာဖြစ်ပါတယ
်ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းအောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ဈေးကွက်အပေါ်အခြေခံတွက်ချက်ပြီးဟီးညှိုးနိုင်ငံခြားငွေလဲလှယ်နှုန်းသတ်မှတ်တဲ့စနစ်ကိုမြန်မာနိုင်ငံဘဟုဘဏ်ကဖေဖော်ဝါရီလ5ရက်နေ့ကစပြီးတော့အဆောင်ရွက်နေပါပြီ။နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေမြင်ထားကြတဲ့မြန်မာကျပ်ငွေနဲ့ဒေါ်လာလဲလှယ်နှုန်းအပြောင်းအလဲမြင့်လွန်းနေဆိုတာကိုထိန်းချုပ်နိုင်အောင်ဆောင်ရွက်လိုက်တာဖြစ်တယ်လို့ဘဟုဘဏ်တာဝန်ရှိသူကပြောပါရယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင်။
အရင်ကလီလံဈေးကွက်ပေါ်မှာဒေါ်လာရောင်းဝယ်လုပ်တဲ့ပေါက်ဈေးအရတွက်ချက်ထုတ်ပြန်တဲ့ရည်ညွှန်းငွေလဲလှယ်နှုန်းတန်ဖိုးကလက်တွေ့အခြေအနေနဲ့ကွာခြားနေတဲ့အတွက်အခုလိုပြင်ဆင်လိုက်တာလို့ဘိုးဘန်ကပြောပါရယ်မြန်မာနိုင်ငံရဲ့နိုင်ငံခြားငွေအတက်အကျပြောင်းလဲများတဲ့အပေါ်မှာငွေလဲနှုန်းမတည်ငြိမ်ဘူးလို့နိုင်ငံတကာငွေကြေးရှောင်ပုံငွေအဖွဲ့ IMF ကသတ်မှတ်ခဲ့ပူးတဲ့အတွက်လက်တွေ့ဈေးကွက်အခြေအနေနဲ့နှီးစပ်အောင်ဒီစနစ်ကိုပြောင်းလဲကျင့်သုံးရတာလို့ဘောဘန်ဒူဥက္ကဋ္ဌဦးဘူဘူငယ်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
်။ Interbank ဆိုတဲ့ brand ချင်းချင်းရောင်းဝယ်တဲ့အခါမှာအဲ့ရှင်းတွေကိုကျွန်တော်စီတနည်းကိုလေးကပို့ရပါတယ်။ပြီးရင် brand တွေကနေပြီးတော့ exporter importer တွေကိုရောင်းတဲ့ဥစ္စာတွေကျွန်တော်တို့သတင်းပို့ပါတယ်။သတင်းပို့တဲ့ဥစ္စာကမနေ့9နိုင်ရနေပြီးတော့3နိုင်ကြားမှာရောင်းဝယ်ဖြစ်တဲ့ဟာတွေမူတည်ပြီးတော့ကျွန်တော်တို့ကတွက်ချက်ပြီးတော့4နိုင်မှာကျွန်တော်တို့ကကြီးညာပြီးတဲ့စနစ်ဖြစ်ပါတယ်။အခုမနေ့ပိုင်းထုတ်ပြန်ကြလည်းမလုပ်ပါဘူး။ဆိုမနေ့ပိုင်းမှာကျွန်တော်တို့ကအရင်ကသိတဲ့အတိုင်းဘယ်လိုပဲမှကျွန်တော်တို့အရောင်းဝယ်တစ်ခုလုပ်ပြီးတော့ထုတ်ပြန်မှရတယ်ဥစ္စာမင်းရဲ့ညနေရက်ဈေးကိုထုတ်ပြန်အဲ့ခါမှာကျွန်တော်တို့ကအခက်ခဲရပါဖြစ်နေတယ်ဆိုတော့တင်းတင်းလာနေရုံးပိတ်လိုက်တယ်ဆိုတော့ကျွန်တော်တို့ကတောက်ပြန်နေညနေရက်သုံးကိုအင်္ဂါနေ့မနေ့မှစင်ညာကျွန်တော်တို့ကဖြစ်တယ်အဲ့အဲ့မှာပဲဒီချိန်ကြီးရုံးပိတ်လိုက်လို့ဆယ်ရက်လောက်များပိတ်သွားခဲ့တယ်လုံးခဲ့တဲ့ဆယ်ရက်ကဈေးကိုကျွန်တော်တို့ကနောက်17ရက်လောက်နေမှစင်ညာကျွန်တော်တို့ကအခက်ခဲရအဲ့အတွက်အခုဒီစနစ်မှာတော့ဒီနေ့ရောင်းဝယ်ဖြစ်နေတဲ့ဈေးကိုကျွန်တော်တို့ကဒီနေ့ညနေညညာပေးခြင်းဖြစ်တဲ့အတွက်ပို့ပြီးတော့လည်းအချိန်မှန်နဲ့ကျွန်တော်တို့ကနီးစပ်သွားမယ်နော
်ဈေးကွက်အခြေခံတဲ့ရည်ညွှန်းနိုင်ငံခြားငွေလဲလှယ်နှုန်းကြောင့်ပြင်ပပေါက်ဈေးနဲ့ဘိုးဘန်ဈေးကွာခြားမှုမရှိတော့တဲ့အတွက်ဒါဟာဈေးကွက်ပေါက်ဈေးကိုလွတ်လပ်စွာသတ်မှတ်လိုက်တဲ့အနေအထားဖြစ်ကြောင်းဘဏ်လုပ်ငန်းပညာရှင်ဦးရဲမင်းဦးကသုံးသပ်ပါတယ်
အဲဒီကွက်ကြီးတနီကုန်ဈေးကြီးတက်လိုက်ကြလိုက်ဖြစ်တဲ့အချိန်မှာဘိုးဘန်ဘက်ကနေလည်းလုံးမပြောင်းမနဲ့မနဲ့ဖြစ်စေရင်လည်းတနီကုန်ကြီးထွက်လာအဆင်မပြေဘူးမပြေတော့ခုကျတော့သူကတနီကုန်ကိုတိုင်းပြည်သားတွေမှာအယောင်းဝယ်လုပ်တဲ့ဈေးနှုန်းတွေကိုသူ့အကြောင်းကြပါဒီဈေးနှုန်းတွေကိုကြည့်ပြီးတော့မှတွက်ချက်ပြီးညနေကြမှာတော့ရင်းညွှန်းဆိုပြီးဈေးတစ်ခုပဲထုတ်ပေးမှာပေါ့ပြောချင်တာကသူ့ဈေးနှုန်းကိုပိုင်ပြီးကတော့ဝန်လိုက်လာကြမလို့တော့ဘူးကိုယ့်ကိုယ်ရောင်းဝယ်တကယ်ဖြစ်တဲ့ဈေးပေါက်ဈေးနဲ့ပဲလောက်ကြပါလားခွင့်ပြုလိုက်တဲ့သဘောပါပဲ
ဘိုးဘန်ကနေ့စဉ်သတ်မှတ်ထားရဲ့ရည်ညွှန်းငွေလဲလှယ်နှုန်းအပေါ်မှာ3.8%ရာခိုင်နှုန်းနဲ့ပိုပြီးဒါမှမဟုတ်ရင်အဲ့ဒီအောက်ကိုရောကြပြီးရောင်းဝယ်မလုပ်ရဘူးလို့အရင်ကသတ်မှတ်ခဲ့ပေမဲ့ဒါကိုမနစ်ကဩဂုတ်လ16ရက်မှာပယ်ဖျက်ခဲ့ပါတယ်
ပြန်ပါမှာနိုင်ငံသားငွေကိုလောလောလတ်လတ်ဝယ်ယူခွင့်လောလိုက်တာမျိုးမဟုတ်ပဲလိုအပ်တဲ့အချိန်မှာဝင်ရောက်ထိန်းသိမ်းတာလဲလုံဆောင်သွားမှာဖြစ်တယ်လို့ဥပပုံငယ်ကပြောပါတယ်။ကဘာကြီးမှာဘယ်ဘူးဟာမှဒီဈေးကွက်ရဲ့ထရန်ကိုတိုက်လို့မရပါဘူး။ဒီနိုင်ငံသားဈေးကွက်နိုင်ငံသားငွေကြေးဈေးကွက်ဆိုတာ24လပြည့်နေဈေးကွက်ပါ။ဒီဖိုရင်အချိန်မားကတ်စာဆိုတော့ဘာမှရှိသမျှတော့မားကတ်ကြီး ဒီလိုမျိုးဈေးကွက်လိုအပ်ချက်ရာဖြစ်လာပြီဆိုလို့ရှိရင်တို့ကဈေးကွက်ကြီးကိုစန့်ကြည့်ရင်တို့လုံးမဲ့လုံးမဟုတ်ပါဘူးတို့တော့အပြောင်းလဲတိတ်များတဲ့အခါမှာအပြောင်းလဲတိတ်ခြင်းတဲ့အခါမှာဘာဖြစ်လဲဆိုတော့ပြည်သူလူရဲ့အနေနဲ့ကျွန်တော်ဘာမှကြက်ဝင်ပေါ်ယုံကြည်မှုကြားနိုင်ပါတယ်ဒီအတွက်
ဒီအရလူရဲ့နေရာမှာသူရဲ့အချိန်မှာကျွန်တော်တို့ဝင်ထိန်တော့မှာဖြစ်ပါဘူးဘိုးပန်ဒီနဲ့နိုင်ငံရေးဝေးလဲလဲတော့တနေ့တာချင်းအပြောင်းလဲတိတ်မြန်ဆန်ကြီးရဲ့အခါမျိုးမှာဝင်ရောက်ထိန်ညှိပေးရမျိုးလုံးမှာဖြစ်တယ်လို့နိုင်ငံခြားအရံဝေးတိုးလာဖို့လဲဆောင်ရွက်ရကြောင်းဘိုးပန်ဒီဥက္ကဋ္ဌသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်လက်ရှိမှာမြန်မာနိုင်ငံရဲ့ရံဝေးကြီးပမာဏဟာ မာနာလိုအပ်နေတယ်လို့ဆိုပါရယ်နိုင်ငံရေးဝေတောင်းတင်းတဲ့ဆိုတဲ့အချက်ဟာပြည်ပရင်းနှီးမြှုပ်နှံသူတွေထဲသွင်းစဉ်းစားတဲ့အဓိကအကြောင်းအချက်တွေကတခုလည်းဖြစ်ပါရယ
်ကိုစောထဲတရင်ပြဖို့ထားရပါရှင်အခုဆက်ပြီးတော့ဟောလိဝုဒ်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လည်လာခဲ့တဲ့အကြောင်းသတင်းလွှာကိုထုတ်လင်းပေးပါမယ်ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့ရက်စက်မှုတွေအဆုံးသတ်စေဖို့နဲ့လူမှုအတိုင်းဝိုင်းအားလုံးရဲ့အခြေအနေတိုးတက်စေဖို့မြန်မာအစိုးရအနေနဲ့စိတ်ရင်းအမှန်နဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအထူးတန်တမန်အန်ဂျလီနာဂျိုလီကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေခုလိုအခြေအနေရောက်ရတာကချိုးတင်ကာကွယ်နိုင်ရင်းနဲ့မကာကွယ်နိုင်ခဲ့တာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့အန်ဂျလီနာဂျိုလီကပြောခဲ့ပါတယ်အပြည့်အစုံကိုမတ်ဆုမြတ်မွန်ကဆက်ပြီးတော့ပြောပြပေးပါရှင်
ရိုဟင်ဂျာဒုက္ခသည်အရေးအတွက် February 4ရက်ကနေ6ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံးအထူးတန်တမန်ဟောလိဝုဒ်အကျော်မော်အန်ဂျလီနာဂျိုလီဟာပုထုနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ရုံးမှနိုင်ငံသားရေးဝန်ကြီး M Shahidu Haq အကြီးအကဲတန်တမန် AK Abdul Momen တို့နဲ့တွေ့ဆုံပြီးတော့ဒုက္ခသည်တွေအကူအညီပေးရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့ပါတယ်။ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့လည်းဒီညတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။February 5ရက်နေ့ကတော့ Cox's Bazaar မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လည်လာခဲ့တယ်လို့ Rohingya ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။1990ပြည့်နှစ်ပိုင်းတွေကမြန်မာနိုင်ငံဘက်ကနေရောက်နေတဲ့ဒုက္ခသည်တွေနဲ့2019 August လနောက်ပိုင်းထွက်ပြေးလာကြတဲ့ဒုက္ခသည်တွေကြောင့် Bangladesh နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်အရေအတွက်ဟာမြန်မာနိုင်ငံတည်းမှာထက်နှစ်ဆကျော်ပိုများနေတယ်လို့ UNHCR ရဲ့ထုတ်ပြန်ချက်မှာ Angelina Jolie ကပြောကြားခဲ့ပါတယ်။ကျွေးနွားတွေလိုဆက်ဆံခံရတယ်လို့ဆိုရဲဘဝတသက်လုံးနိုင်ငံမဲ့ဖြစ်နေကြတဲ့မိသားစုတွေနဲ့တွေ့ရတာအင်မတန်စိတ်ထိခိုက်ရတယ်လို့ဖော်ပြထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့နေအိမ်ပြန်ခွင့်အပြည့်အဝရှိပေမဲ့သူတို့အတွက်လုံခြုံတယ်လို့ခံစားရတော့မှသူတို့သဘောနဲ့သူတို့ပြန်သင့်တယ်လို့ဒုက္ခသည်များဆိုင်ရာအထူးတန်တမန်အန်ဂျလီနာဂျိုလီကပြောပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာသူနဲ့တွေ့ဆုံခဲ့တဲ့ဒုက္ခသည်တချို့ကလည်းငင်းချမ်းလုံခြုံမှုရှိမှပြန်ကျင်တယ်လို့ပြောကြပါတယ
်
တရားမျှတမှုတည်တည်ချာချာမရှိသေးသေးတော့မြန်မာနိုင်ငံကိုမပြတ်နိုင်ပါဘူးရှင်ကျမတို့ဒီမှာပဲအသေးခံလိုက်ပါမယ
်ကျွန်တော်စနစ်သားလောက်ကလေးကတခါမှငင်းချမ်းချမ်းမရှိပါဘူး
ရိုဟင်ဂျာတွေရခိုင်ပြည်နယ်ကိုပြန်နိုင်ရေးကမြန်မာအစိုးရနဲ့အာဏာပိုင်တွေပေါ်မှာအပြည့်အဝမူတည်နေတယ်လို့အန်ဂျလီနာဂျိုလီကပြောပါတယ
် I urgeThe Myanmar authorities to show the genuine commitment needed to end the cycle of violence and displacement and improve the conditions for all communities in the Rakhine state including the Rohingya
အချမ်းဖတ်မှုတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေအဆုံးသတ်သွားအောင်လဲရခိုင်ပြည်နယ်ထဲမှာရှိတဲ့ရင်းစားတွေအပါအဝင်လူမှုအတိုင်းဝိုင်းအားလုံးရဲ့အခြေအနေတိုးတက်အောင်စည်းရနာအမှန်နဲ့ထိရောက်ရောက်လုပ်ဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်လုပ်တဲ့အခါမှာလဲရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကအကြံပြုထားတဲ့အတိုင်းဆောင်ရွက်ဖို့နဲ့UNHCR အပြင်တခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ဖို့တိုက်တွန်းခြင်းပါတယ
်ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအထူးတန်တမန်ရဲ့ကြေညာချက်မှာဒုက္ခသည်တွေဒီကနေ့အထိဘင်္ဂလားဒေ့ရှ်ဘက်ရောက်နေတော့မယ်လို့ဖော်ပြထားပါတယ်2019 August လမှာရခိုင်နယ်စပ်လုံခြုံရေးကင်းစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်နယ်မြေရှင်းလင်းမှုအတွင်းရိုဟင်ဂျာတွေအပေါ်လူ့ခွေချိုးဖောက်မှုတွေရှိတယ်လို့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအလုံးရင်းနဲ့ထွက်ပြေးခဲ့ကြတာပါလူ့ခွေကျူးလွန်ခဲ့သူတွေကိုအရေးယူနိုင်ဖို့လိုတယ်လို့အထူးတန်တမန်အန်ဂျလီနာဂျိုလီကအခုလိုပြောပါတယ်
လူမှုတိုင်းဝိုင်းထဲမှာအားအနေဆုံးသူတွေအပေါ်ဘယ်လိုပြုမှုဆက်ဆံတယ်လဲ အားနည်းသူတွေအပေါ်ကျူးလွန်တဲ့ကြမ်းကြုတ်ရက်ဆက်မှုတွေကိုထုတ်ဖို့ရည်တည်သူတွေကိုဘယ်လိုပြုမှုတုံ့ပြန်တယ်လဲဆိုတာတွေနဲ့အစိုးရတွေရဲ့ဆောင်ရွက်ချက်ကိုစမ်းစစ်တိုင်းတာပါတယ်လူခွေကျူးလွန်သူတွေအနေနဲ့လည်းသူတို့ကျူးလွန်ခဲ့မှုတွေအတွက်တာဝန်ခံဖို့လိုပါတယ်
Bangladesh Nanga Ma, Rohingya Doka Dere, Lukong Teka Shishi Kolo Nambo, Alon Kunibo Lua Des Ragule, Doka Des Kandugo Dwali Lare Kizem Ma Angelina Joliga Piovare, Doka De Kalevi Pinya Tenja Naye, Sekom Hure Shini Ragule, Chinya Jatema Kulu Pio Tavare.
Rohingya Klingeri, Truye Nagama, Balochine Sura Pipiatata Tininao, Tia Way Atime Pukayare Pinya Emu, Truya Ao, Belu Lope Namele Surago, Aku Kizengani Lajidaba. Achini Pime Suye,
မြန်မာနိုင်ငံမှာသူတို့ရဲ့အတိုင်းဝိုင်းကိုပြန်လည်တည်ဆောက်နိုင်ဖို့ဖြစ်ပါတယ်။ကမ္ဘာပေါ်မှာနေရာဆွန့်ခွာထွက်ပြေးသူတွေအများဆုံးလို့ပြောနေကြတဲ့ရိုဟင်ဂျာဒုက္ခသည်ပြည်ထနာဟာမဖြစ်လာခင်ကကြိုတင်တားလို့ရရတဲ့မတားနိုင်ခဲ့လို့ဖြစ်တာဆိုတာကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံခရီးစဉ်မှာဒုက္ခသည်အထူးတန်တမန်အန်ဂျယ်လီနာဂျိုလီကရိုဟင်ဂျာတွေနဲ့တွေ့ဆုံပြီး ောက်ဆက်တွဲပြဿနာတွေကိုကိုင်းွယ်စီမံခန့်ခွဲဖို့အားလုံးကြိုးစားကြရမယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့အထူးတန်တမန်ဟောလိဝုဒ်အကျော်မော်အန်ဂျလီနာဂျိုလီကပြောကြားခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်အားထုတ်လုပ်နေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်ရိုဟင်ဂျာဒုက္ခသည်အရေးအတွက်ထောက်ပံ့ငွေဒေါ်လာတန်း900ကျော်ကုလသမဂ္ဂကတောင်းခံထားချိန်မှာအထူးတန်တမန်အန်ဂျလီနာဂျိုလီဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်တာဖြစ်ပါရဲ့ရှင်
။မဆုမြမမရှင် VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ရမယ့်သတင်းလွှမ်းမှာတော့မြန်မာနိုင်ငံမှုရင်နဲ့မှုကင်းနှိမ်နင်းအဖွဲ့တွေပြီးခဲ့တဲ့ရက်ပိုင်းကဖမ်းဆီးလိုက်တဲ့ထိုင်းနိုင်ငံသားတွေထဲမှာထိုင်းရဲတပ်ဖွဲ့ကအလို့ရှိနေတဲ့မှုရင်တရခံတွေပါနေတယ်လို့ထိုင်းရဲချုပ်ကပြောပါရယ်ဒီလူတွေကိုတလအတွင်းထိုင်းနိုင်ငံဘက်ပြန်လွှဲပြောင်းပေးဖို့တောင်းဆိုသွားမယ်လို့ထိုင်းရဲချုပ်ကပြောရာကိုလည်းထိုင်းနိုင်ငံသတင်းမီဒီယာတွေမှာဖော်ပြပြောဆိုကြပါရယ်ဒီကြောင့် VOA ထိုင်းအခြေစိုက်သတင်းတောက်မှအေးမာကသတင်းပေးပို့ထားပါရယ်ရှင
်ထိုင်းမြန်မာနယ်စပ်ချင်းရိုင်နဲ့အနီးဆုံးမြန်မာနိုင်ငံဘက်မိုက်ဆက်မြို့နယ်အတွင်းကဝလာဟုတိုင်းရင်းသားတွေအများဆုံးနေထိုင်နေတဲ့ရပ်ကွက်တွေတဲခိုကန်ကာရာအိုကေစတဲ့နေရာတွေမှာမြန်မာဘက်ကမူးယစ်နဲ့ပူပင်ထိန်းချုပ်ရေးအဖွဲ့တွေကပိုက်ဆိုင်တိုက်ရှာဖွေစစ်ဆေးပြီးထိုင်းနိုင်ငံသား80ထဲမနည်းကိုဖမ်းဆီးခဲ့တာပါအဲ့ဒီလူတွေထဲမှာမူးယစ်စေဝါနဲ့ဆက်ဆက်ပြီးထိုင်းရဲတပ်ဖွဲ့ကအလို့ရှိနေသူတွေပါဝင်နေတယ်ဆိုပြီးထိုင်းနိုင်ငံလူ့မှုကြီးကြပ်ရေးအစ်စ်မြင့်အရာရှိရဲချုပ်ဆူရချိတ်ဟတ်ဖန်ကဖေဖော်ဝါရီလ6ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်
เทพโซโลอะไรต่างๆเนี่ยนะครับก็คือนายบรรณวิทย์ปทุมนะครับที่เราจะขอมาต่อสาร
သူပြောသွားတဲ့အထဲမှာတော့မကြာသေးခင်ရပိုင်းအတွင်းကရှမ်းပြည်နယ်မိုင်းဆက်မြို့နယ်အတွင်းမှာမြန်မာဘက်ကဖမ်းဆီးလိုက်တဲ့ထိုင်းနိုင်ငံသား80ထဲမှာထိုင်းမှုရတရားခံပြီး5ဦးပါဝင်နေတယ်ဆိုတဲ့အကြောင်းပြောဆိုခဲ့ပြီးထိုင်းဘက်ကအလို့ရှိနေတဲ့သူတွေကိုနာမည်တွေရုပ်ပုံတွေနဲ့တကွထုတ်ပြခဲ့ပါတယ်အဲ့ဒီလူတွေကိုတလအတွင်းမြန်မာဘက်ကပြန်လွှဲပြောင်းပေးဖို့တောင်းဆိုသွားမယ်ဆိုပြီးထိုင်းလူ့မှုကြီးကြပ်ရေးရဲချုပ်ကပြောတာကိုကိုးကားပြီးထိုင်းနိုင်ငံတွင်သတင်းတွေမှာဖော်ပြကြပါတယ်ထိုင်းဘက်ကအခုလိုမျိုးပြောဆိုချက်ပေါ်မြန်မာဘက်ကတုံ့ပြန်လာတော့ချက်ချင်းထွက်မလာသေးပါဘူးတိတ်မကြတဲ့ရင်ကလုတ်ခဲ့တဲ့နှစ်နိုင်ငံနယ်စပ်ကော်မတီဆွေးနွေးပွဲတစ်ခုအတွင်းမှာတော့တနိုင်ငံကအလိုရှိနေတဲ့တရားခံပြေးတွေကိုတစ်ဖက်ကနိုင်ငံကပြန်လွှဲပြောင်းပေးဖို့နှစ်နိုင်ငံကြားသဘောတူထားတာတွေရှိပါတယ်။ထိုင်းနိုင်ငံသားအမျိုးသား48ဦးအမျိုးသမီး33ဦးတို့ဟာမြန်မာနိုင်ငံတည်းကိုတရားမဝင်နှီးလန်းနေနဲ့ဝင်ရောက်လာခဲ့ပြီးအများစုဟာမူးယစ်နဲ့မှုကင်းနေမှာပါဝင်ဆက်နွယ်သူတွေဖြစ်ကြတယ်ဆိုပြီးထိုင်းဘက်ကဆိုပါတယ်။ဖမ်းဆီးလိုက်တဲ့ထိုင်းနိုင်ငံသား80ကျော်မှာထိုင်းအနာပိုင်းနေအလိုရှိနေတဲ့ဆိုလိုမူးယစ်ခိုင်းရဲ့အဓိကခေါင်းဆောင်ပန်နဝစ်ပရာထုံခေါ်ကိုကယ်ရဲ့လက်ယုံအဖွဲ့ဝင်တွေလည်းပါဝင်တယ်လို့လည်းနာမည်နဲ့တကွထုတ်ပြန်ထားပါတယ်။အမျိုးသား3ဦးအမျိုးသမီး2ဦးကတော့ထိုင်းနိုင်ငံကအလိုရှိနေတဲ့တရားခံပြေး5ဦးဖြစ်တဲ့အကြောင်းပြောဆိုခဲ့ပြီးမူးယစ်ဆေးမှုနဲ့မြန်မာနိုင်ငံတွင်ပိုင်းရှမ်းပြည်နယ်တွေကိုထွက်ပြေးနေကြသူတွေဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းဘက်ကလှုပ်ရှားနေတဲ့ဆိုလိုအမိရတဲ့မူးယစ်ခိုင်းဟာဒိညာစာအစ်မဟုတ်ပဲမူးယစ်မှောင်ခိုသမားတွေရဲ့လူယုံခိုင်းဖြစ်ပြီးစိတ်ကြွစည်းပြားတွေရောင်းဝယ်ပေးနေသူတွေဖြစ်တယ်လို့ဆိုပါရတယ်။အဲ့ဒီခိုင်းထဲမှာမူးယစ်စေဝါနဲ့ပတ်သက်နေတဲ့ထိုင်းလူငယ်တွေပါဝင်နေတာပါ။ထိုင်းနိုင်ငံထဲမှာစ ဆိုလိုကိုင်းဝင်18ဦးကိုဖမ်းဆီးထားပြီးဖြစ်တဲ့အကြောင်းကိုလည်းရဲချုပ်စုရချေဟပ်ဖန်ကထုတ်ဖော်ပြောဆိုသွားပါတယ်ရှင်
။မအေးမှသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစီးပွားရေးနဲ့လုံခြုံရေးအခြေအနေတွေကိုသမရကတိုင်းပြည်ကိုနှစ်အစပိုင်းနှစ်စဉ်တိုင်းပြည်ကိုတင်ပြပေးတဲ့နိုင်ငံတော်အခြေပြမိန့်ခွန်းကိုသမရဒေါ်နယ်ထရမ့်အင်္ဂါနေ့ညမှာပြောကြားခဲ့ရမှာသူ့အစိုးရလက်ထက်အတွင်းတိုးတက်အောင်မြင်မှုတွေကိုထည့်သွင်းပြောကြားထားတဲ့အပြင်သူလုပ်ချင်တဲ့အနာဂတ်စီမံကိန်းတွေကိုလည်းထည့်သွင်းပြောကြားထားခဲ့ပါတယ်။သမရထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်အမေရိကန်ရောက်မြန်မာနယ်ပွားတွေရဲ့အမြင်တွေကိုကိုစော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
အမေရိကန်သမ္မတတွေကနှစ်ဆမှာတိုင်းပြည်ကိုပြောကြားလေးရှိတဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာသူတို့အစိုးရတစ်ခုချင်းစီကဦးစားပေးလှူဆောင်လိုတဲ့စီမံကိန်းတွေစီးပွားရေးအရာအောင်မြင်နေတဲ့အကြောင်းအရာတွေအများပြည်သူကြိုက်နှစ်သက်နိုင်မယ့်အနာဂတ်စီမံကိန်းတွေကိုချပြလေးရှိတတ်ကြပါလေ။အခုနှစ်အမေရိကန်နိုင်ငံရေးလောကမှာအငင်းပွားဝယ်ရာဖြစ်နေတဲ့ကိစ္စကတော့မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးနဲ့လူဝင်မှုကြီးကြပ်ရေးဆန်ရာပြုပြင်ပြောင်းလဲရေးကိစ္စတွေဖြစ်ပြီးအဲ့ဒီအတွက်ပဲအစိုးရရန်တရား25ရာခိုင်နှုန်းကိုတခါမှမကြုံမှုတဲ့အတိုင်းအတာနဲ့35ရက်တိတိရပ်ဆိုင်ထားခဲ့ရတာပါ။သမ္မတထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်အမေရိကန်နိုင်ငံရဲ့အတိုင်းဝန်ကြားမှာအမြင်အမျိုးမျိုးရှိကြတာမှာဒေါ်လာအကြီးအကျယ်ကွဲပြားနေတဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်နိုင်ငံရဲ့ပါတီကြီးနှစ်ခုအကြားညီညွတ်ကြဖို့ပြောသွားတဲ့အပေါ်အများစုကလက်ခံသဘောတူကြပါတယ်။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့မှာနေထိုင်တဲ့ဒေါက်တာရိုဒင်းငါကတော့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့ရည်တည်ချက်အနည်းငယ်ပြောင်းလဲလာတာကိုတွေ့လဲရကြောင်းအခုလိုပြောပြပါတယ်
။သူကတော့ illegalဘော်ဒါနေခိုးဝင်တဲ့လူတွေတင်းကျပ်မယ်ဒါပေမဲ့တစ်ချက်ကောင်းတာတွေ့တာတော့ဒါ legally ဝင်လာတဲ့လူတွေကအမေရိကန်ရဲ့စီးပွားရေးလူမှုရေးဟိုမြင့်တင်ပေးတယ်ဆိုတဲ့ဟာတစ်ချက်တော့သွားတွေ့မိတယ်အဲ့ဒါဝင်လာတဲ့လူတွေကြတော့သူ welcome တဲ့ပုံစံမျိုးပေါ့နော်မကြားစဘူးပေါ့အဲ့ဒါကြားလိုက်ရတယ်လေတကယ်ဝင်လာတဲ့လူတွေကအမေရိကန်ရဲ့စီးပွားရေးရဲ့လူနေမှုဘဝကိုသူတို့မြင့်တင်ပေးတယ်အမေရိကန်နိုင်ငံအတွက်နေပြောင်းလာတယ်လို့ထင်ရတယ်ဒီသူ့ကိုတိုက်ခိုက်မှုတွေကနေနဲ့ရှော့အောင်လို့ပြောတာလားတော့မသိဘူးပေါ့နော
်ဗာဂျီးနီးယားပြည်နယ်မှာနေထိုင်တဲ့ဥတမောင်တော်ကတော့သမ္မတထရမ့်လက်ထက်မှာစီးပွားရေးအနည်းငယ်အားကောင်းလာတာကိုတွေ့ရကြောင်းပြောပါတယ
်စီးပွားရေးကတော့ unemployment ကတော့နေအရင်ဩဘားမားတော့4.5%ကနေပြီးတော့ below 4%ဆင်းသွားတာတစ်ချက်ရှိတယ်တခါနံပါတ်2ကတော့နေကstock market ကဩဘားမားတော့1,800ကနေပြီးတော့အခု2,500လောက်ထိတက်သွားတယ်ဆို0.9%ပေါ့လေ0.1%မှာသူက 4% ရှိတယ်။အဲ0.9%ဆို 28% တက်သွားတော့ပေါ့လေ။ကုမ္ပဏီတွေအမြတ်တွေတက်တယ်လို့ပဲကုမ္ပဏီတွေကဘိုးနပ်စာတွေပေးတယ်ဆိုတော့လူတွေလက်ထက်တဲ့အာဝေရောနည်းနည်းပါးပါးရောက်သွားကြတာပေါ့လေ။ဒါမဲ့ဟိုနေ့ကတော့အဲကုမ္ပဏီပိုင်ရှင်တို့ဒီ stock market မှာ invest လုပ်ထားတဲ့လူတွေ Warren Buffett လို့လူမျိုးတွေကတော့အများကြီးမြတ်တယ်ပေါ့လေ
။ဒါပေမဲ့တမန်တိုင်းကတော့ဘလို့ပဲဖြစ်ဖြစ်သူတို့လုပ်တာကောင်းချောင်အများရန်ကိုကုံကိုဖော်ပြီးပြောကြလေရှိတယ်လို့လည်းဥတမောင်တော်ကပြောပါတယ်
။သူကြတာတော့တမန်တို့ရဲ့အထူးဆန်တိုင်းပေါ့လေ။တစ်တည်းတစ်ခါဟုတ်တာမဟုတ်တာကိုကုံကိုတင်လို့တော်တော်ပြောကြတော့ဒီကငါလုပ်တာပါလေဖြစ်ပြီးပါလေဖြစ်ပြီးပါညာနေ။အရင်တမန်တွေလည်းဒီတိုင်းမှာပဲသူတည်း no exception
သမ္မတထရမ့်ကတော့မက္ကဆီကိုနိုင်ငံကိုဖြတ်ကျော်ပြီးအမေရိကန်ပြည်ထောင်စုထဲကိုတရားဝင်ဝင်ရောက်လာသူတွေကိုဟန်တားရေးအတွက်နေဆက်မှာတရားတည်ဆောက်ဖို့လိုအပ်တာကြောင့်လွတ်တော်ကတူတောင်းထားတဲ့ဒေါ်လာ 5.8 ဘီလီယံကိုချမှတ်ပေးရင်သမ္မတရဲ့အရေးပေါ်အခြေအနေကြေညာပြီးတရားကိုမဖြစ်ဖြစ်အောင်တည်ဆောက်သွားမယ်လို့ပြောပါတယ်။လောလောဆယ်မှာတော့အောက်လွတ်တော်မှာအမတ်နေရာအများစုအနိုင်ရထားတဲ့ဒီမိုကရက်တွေကသမ္မတတောင်းထားတဲ့ငွေပမာဏကိုမပေးဘူးလို့ပြောထားတာကြောင့်အနာဂတ်မှာနိုင်ငံရေးအရာတင်းမာမှုတွေဆက်ရှိနေအောင်မဲ့သဘောရှိနေပါတယ်ခင်ဗျာ။
ကိုယ်စော်ဝင်လိုက်ပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ဒုတိယပိုင်းညီဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာလူထုနဲ့ကျန်းမာရေးမြန်မာရေးသုံးသပ်ချက်နဲ့တပတ်တွင်းအကစားသတင်းတွေကိုစောင့်မျှော်နားဆင်ပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနာတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ19 25 32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍနဲ့ဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာ
ပြေမို့လုပ်တယ်ဆိုတာကဟိုတော်တော်ကြီးဖြစ်နိုင်ခဲ့တယ်ပေါ့ဗျာဒီဘာလို့လဲဆိုလို့ရှိရင်036ကကြီးနဲ့
တိုင်းပြည်ရှေ့ရေးပိတ်ဆို့နေတဲ့ဖွဲ့စည်းပုံပြင်ရလွယ်ပါမလားဆိုတဲ့အပေါ်တရားလွှတ်တော်ရှင်နေကြီးဦးကြီးမြင့်နဲ့ဥကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်နောက်ပိုင်းမှာတော့တပတ်တွင်အကစားသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်အခုရင်ဆုံးတော့မြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်ခဏတာတက်ကြွလန်းဆန်းစီတဲ့အဖြစ်အချိုကြီးတွေဟာရေရှည်မှကျန်းမာရေးဆိုင်ရာဆိုးကျိုးတွေကိုဖြစ်ပေါ်ခံစားရစေနိုင်တာကြောင့်energy drink တွေတောက်သုံးမှုကိုလျှော့ချပြီးတဘာဝနီလန်းတွေနဲ့လန်းဆန်းတက်ကြွအောင်လှုပ်ဆောင်တဲ့အကြောင်းဒီတစ်ပတ်မြန်မာလူထုနဲ့အကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြပေးထားပါရဲ့ရှင
်လုပ်ငန်းတွေဖိအားတွေများပြီးအလုပ်တွေကိုမနိုင်မနေလုပ်ကိုင်နေကြရတဲ့လူငယ်တွေဟာခန္ဓာကိုယ်ကိုလန်းဆန်းတက်ကြွနေစေဖို့အတွက် energy drink လို့ခေါ်တဲ့ဆန်အားဖြစ်အချွေတွေကိုတောက်သုံးနေကြပါတယ် energy drink တွေဟာအမှန်တကယ်ပဲကောင်းကျိုးဖြစ်စေပါရဲ့လား energy drink တွေကိုဆက်စပ်မြဲမြဲတောက်သုံးနေမယ်ဆိုရင်ကျန်းမာရေးကိုထိခိုက်စေနိုင်ပါသလားဆိုတာတွေနဲ့ပတ်သက်ပြီးအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဆရာတို့အနေနဲ့ကဒီသွေးလိုစီးကျိုးဆိုတာလည်းပဲဒီမကူးဆက်နိုင်တဲ့ယောဂတွေမှာပါဝင်တဲ့ယောဂတွေပေါ့နော်ဒီယောဂတွေကြောင့်နောက်ဆက်တွဲအနေနဲ့လေဖြတ်ခြင်းနှလုံးသွေးကြောပိတ်ခြင်းကြောက်ကထိခိုက်ခြင်းတွေဆက်ပြီးဖြစ်ပွားသွားနိုင်တယ်ပေါ့နော်ဒါကြောင့်မို့ဆရာတို့အနေနဲ့ကဒီသွေးလိုယောဂတွေကိုစီးကျိုယောဂတွေစစ်ဆေးကုသပေးတာအပြင်သူတို့အကြံပြုရပါတယ်အဲ့တော့အကြံပြုတဲ့အထက်မှာအချိုနဲ့အစီနဲ့ပေါ့နော်အဓိကရှောင်ဖို့ဆိုပြီးဆရာတို့အနေနဲ့ပြောရပါတယ်ပြောတဲ့အခါမှာအခုမိထားတဲ့ energy drinks တွေကအချိုထဲမှာပါတာပေါ့နော်အဲ့တော့သူဒီ energy drink တွေတောက်မယ်ဆိုရင်ခန္ဓာကိုယ်ထဲကိုရှူဂါပမာဏတွေအများကြီးဝင်သွားတယ်အချိုဓာတ်တွေဝင်သွားတဲ့အတွက်เนาะခန္ဓာကိုယ်ဝလွန်လာခြင်းနောက်သူ့ရဲ့နောက်ဆက်တွဲအနေနဲ့စီးကျိုးဖြစ်ခြင်းသွေးရောဖြစ်ခြင်းနှလုံးရောဂါဖြစ်ခြင်းတွေဆက်လက်ဖြစ်ပွားနိုင်တယ်အဲ့ဒါဒီ energy drink မှာထူးခြားတာကလူကိုလန်းဆန်းစေတဲ့ဓာတ်ပစ္စည်းတွေပါပါတယ်သူတပြင်းတော့ caffeine ပါဝင်တခြားဓာတ်ပစ္စည်းတွေဟာလူရဲ့နှလုံးကိုခုံကိုပို့ပြီးတော့เนาะအချိန်ရအတွက်များများနှလုံးခုံချိန်ရားစေတယ်နောက်တစ်ခါသွေးကြောနယံတွေကိုကျင်းစေတယ်အနည်းတင်ရှိတဲ့အတွက်ကြောင့်မလို့ဒါကိုစောစောမြဲမြဲရေရှည်တောက်ပြီးကိုယ့်ရဲ့နှလုံးနဲ့သွေးကြောထိခိုက်ပြီးတော့တော့သွေးရောယောဂါနှလုံးယောဂါတွေဖြစ်ပွားမှုတော့များတယ်ဆိုပြီးတွေးရှိထားပါတယ်။ဒါကြောင့်မလို့ဒီစီးကျိုရှိတဲ့လူရောစီးကျိုမရှိတဲ့လူရောဒီ energy drink တွေကိုတတ်နိုင်ရင်တောက်သုံးခြင်းမှရှောင်ခြင်းရင်းဆရာတို့ကျန်းမာရေးအတွက်ကောင်းမှာဖြစ်ပါတယ်လို့ဆရာတွေနဲ့အကြံပြုချင်ပါတယ
်။ energy drink တွေဟာရေရှည်မှာကျန်းမာရေးအတွက်မကောင်းတဲ့အကျိုးသက်ရောက်မှုတွေကိုဖြစ်ပေါ်စေနိုင်ပါတယ်။ဆလိတ်နဲ့အရက်တွေကိုရေရှည်မသုံးဆွဲမိအောင်ရှောင်ကျင်တယ်လို့မျိုး energy drink တွေကိုလည်းရေရှည်ဆွဲတောက်တာမျိုးမဖြစ်အောင်တည်ပြုတင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဒီဆလိတ်ရက်တွေကအန္တရာယ်ဆိုးကျိုးရှိတယ်ဆိုပေမဲ့เนาะဒါတရားဝင်သုံးဆွဲခွင့်ရှိနေတယ်အဲ့တော့ဒီ energy drink ကတော့ဒီဆလိတ်ရက်တွေရဲ့နောက်မှာပဲရှိတယ်အဲ့တော့နည်းနည်းပါးပါးတောက်ရုံနဲ့တော့ဒါဟိုထိခိုက်မှုဆိုးကျိုးအနေနဲ့တိတ်မရှိတော့လဲပဲဒီ energy drink ကဒီမကောင်းတဲ့နော်အမူကြီးအလေးထားလို့ပဲဆွဲတောက်ပြီးဆွဲလန်းသွားစီတဲ့ဓာတ်သတ္တိလည်းပါတဲ့အတွက်ဆွဲဆွဲမြဲမြဲဆက်တောက်မိမယ်ဆိုရင်တော့ခုနပြောတဲ့နောက်ဆက်တွဲဆူတိုးတွေရှိပါတယ်ဒါကြောင့်မလို့လက်တလောတဘူးတောက်လိုက်ရင်လည်းတော့ကျန်းမာရေးရည်ရှည်ပြဿနာမရှိပေမဲ့ဆွဲဆွဲမြဲမြဲဆက်ဖြစ်သွားမယ်ဆိုရင်တော့နော်နောက်ဆက်တွဲပြဿနာတွေကြုံတွေ့လာဖို့ရှိပါတယ်ဒီ energy drinks အမြင့်တက်ထားသောအချိုရည်အားလုံးပါပါတယ်ဒီပြင်းမှထုတ်ထုတ်တဲ့ဓာတ်တွေလည်းပါတယ်အကြမ်းပြင်းအပြင်တော့အဲ့ဒီရည်တွေကိုကြည့်မယ်ဆိုအဝါရောင်ချော်ရည်မျိုးဖြစ်နေတာတွေ့ရပါမယ်အဲ့ဒီထက်မှပါဝင်တဲ့ဓာတ်သတ္တိတွေဒီလူကိုလန်းဆန်းတက်ကြတငယ်ရင်ကျဲပြီးတော့နောက်ဆက်တွဲနော်နှလုံးထိခိုက်တဲ့ပြဿနာတွေဆက်ပြီးဖြစ်သွားနိုင်တယ
်လူ ူငယ်တွေအနေနဲ့လမ်းလမ်းဆက်ဆက်တက်တက်ကြွကြွနဲ့အလုပ်တွေအများကြီးပြအောင်လုပ်ချင်နေဆိုရင်အချိန်ကိုစနစ်တကျစီမံခန့်ခွဲခြင်းကသာအကောင်းဆုံးအဖြစ်ဖြစ်မှာပါ Energy Drink တောက်သုံးရတဲ့အချိန်ရည်အတွက်တွေကိုရှင်းချပြီးအေးဝအောင်အိတ်တာရေမြများတောက်တာနဲ့အသီးအနှံဟင်းသီးဟင်းရဲ့စားတာတွေလိုမျိုးတဘာဝနည်းလမ်းတွေကိုအသုံးပြုပြီးလမ်းဆက်တက်ကြွအောင်လှုပ်ဆောင်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
အဲ့တော့ဟိုပါပေါ့အဲ့တော့ဆရာတို့အနေနဲ့ကလလန်းဆန်းဆန်းဖြစ်ချင်တဲ့လူတွေကအေးဝါအေးရမယ်အတီးရဲ့ဒီနဲ့မြများစားရမယ်ရေမြများတောက်ရမယ်ဒီနည်းနဲ့လန်းဆန်းတော့ကြောင့်လို့ချင်းဒီကျမကြီးနဲ့ညီညွတ်တယ်ပေါ့နော်အဲ့တော့အေးပြက်ခံမယ်လန်းဆန်းဖို့ energy drink တွေကိုတောက်မယ်ဆိုရင်တစ်ကတော့ကျမကြီးနဲ့မညီညွတ်ဘူးနှစ်ကတော့ဆဲလန်းသွားစီတယ်တော့ကြောင့်ရေစီဆိုဂျိုမကောင်းဘူးအဲ့တော့တောက်နေတဲ့လူတွေလည်းဆရာတို့အနေနဲ့တဖြည်းဖြည်းချော့ချပါလို့ဒါတို့ကြံပြုတ်ကျင်တယ်မတုံးဆွဲဘူးသေးတဲ့လူတွေနည်းနည်းလဲဒါကိုယ့်ရဲ့ဒီစေပန်းနွမ်းနေမှုပြေပြဖို့အတွက်ကိုဒီ energy drink တွေကိုအားကိုးမဲ့စားဆရာတို့တတိဖြော်ရည်တို့เนาะအနားယူတာတို့ဒါဒီနည်းလေးတွေနဲ့ဆရာတို့အပင်ပန်းနွမ်းနေမှုပြေပြဖို့ဆောင်ရွက်တင်တယ်လို့ဆရာအနေနဲ့အကြံပြုပါတယ
်ခဏတာတက်ကြွလန်းဆန်းစေတဲ့ energy drink တွေဟာရေရှည်မှာကျန်းမာရေးဆိုင်ရာဆိုးကျိုးတွေကိုဖြစ်ပေါ်ခံစားရစေနိုင်တာကြောင့် energy drink တောက်သုံးမှုတွေကိုလျှော့ချပြီးတဘာဝနည်းလမ်းတွေနဲ့လန်းဆန်းတက်ကြွအောင်လှုံ့ဆော်တင်တဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်အပြီးအခုတော့မြန်မာအရေးတုံ့တက်ချက်ကိုနှားဆင်ရပါမယ်။2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအခုတလောပြန်လည်လှုပ်လှုပ်ရှားရှားဖြစ်လာပါတယ်။တရားလွှတ်တော်ရှေ့နေကြီးဦးကြည်မြင့်ကတော့ပြင်ဆင်နိုင်မယ့်အလားအလာကင်းမဲ့နေလို့စိတ်ပြည့်မိတယ်လို့ဆိုပါတယ်။ဒီကိစ္စအသေးစိတ်ကိုမြန်မာနိုင်ငံရှေ့နေများကွန်ရက်ကဦးကြည်မြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့တက်တင်ပြပေးထားပါတယ်ရှင်။
ဦးကြည်မြင့်ခင်ဗျာအခုမြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံဥပဒေကိုပြင်ဆင်မယ်ဆိုတဲ့လေတံတွေထွက်လာတာကြားပါတယ်တကယ်တော့ဒီ2008ဖွဲ့စည်းပုံကိုပြင်ဆင်တယ်ဆိုတာနိုင်ငံရေးနားလည်သူစာမန်လူတွေကလည်းပဲသဘောပေါက်ကြပါတယ်ဒီဖွဲ့စည်းပုံကသိအလုပ်ဖြစ်မှာမဟုတ်ဘူးဒီမိုကရေစီရေးအတွက်အဆင့်တစ်ဆင့်အဖြစ်မဖြစ်သလိုသာလက်ခံရရတယ်ဆိုပြီးတော့လူတွေကယူဆထားရတယ်လို့ပြောရင်မှားမယ်မဟုတ်ပါဘူးအဲဒီတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလည်းရွေးကောက်ပွဲမတိုင်ခင်ကတည်းကဒီကိစ္စတွေပြောလာတာဒီကဘွေအနိုင်ရပြီးတော့ဒီကိစ္စတော်လေးညင်သွားပြီးတော့အခုပြန်ပေါ်လာတာဘာကြောင့်လို့ယူဆပါလဲဒီချိန်မှာကြာမှပြန်ပေါ်လာလူတိုင်းကအမျိုးမျိုးသုံးသပ်နေကြပါတယ
်အရင်းပြောကြရင်တော့ပြင်မို့လုပ်တယ်ဆိုတာကဟိုတော်တော်ကြီးဖြစ်နိုင်သေးတယ်ပေါ့ဗျာဘာလို့လဲဆိုလို့ရှိရင်036ကကြီးနဲ့ခါဝေးရဘယ်လိုမှကိုပြင်းမရအောင်လုပ်ကြတာဗျာဒီကတော့ပုံမှန်ပေါင်း459ခုမှာ93ခုကလူထုဆန္ဒခံဝယ်ယူရမယ်အဲ့ဒီလူခဏခံရွယ်ယူတော့လည်းပဲလာမဲပေးတဲ့သူရဲ့တဝက်နဲ့မဟုတ်ဘဲနဲ့မဲပေးနိုင်သူရဲ့တဝက်ဆိုတဲ့ခါကျတော့ဘယ်လိုမှကိုလုံမရတော့ဟာဖြစ်တယ်အဲ့ပုံမှန်93ခုထဲမှာလည်းအရေးကြီးတဲ့ပုံမှန်တွေမှန်တယ်များအဲ့ထဲမှာဝင်နေတယ်နောက်တစ်ခါ436ကခါဝေးကြတော့လည်းပဲ95ရာခိုင်နှုန်းကျော်ဆိုတော့ဘယ်လိုမှကိုတတ်မတော်မှာမထောက်ခံမဲနဲ့မဖြစ်တဲ့ဟာမျိုးဖြစ်နေတဲ့တတ်မတော်တွေမဟုတ်ဘူးပေါ့ဗျာလူမျိုးစုတိုင်းရင်းသားတွေလည်းရှိသေးတယ်တခြားအပေါ်စီးကြီးတွေလည်းရှိသေးတယ်အဲ့တော့ဘလို့မှကိုပြင်းမရအောင်လုပ်ရတာကိုပြင်မယ်လို့ပြောနေတဲ့ဥစ္စာဟာကျွန်တော်နိုင်ငံရေးအခုကြုံရင်းနေတူတယောက်အနေနဲ့ဆိုရင်အိမ်မတကိုမဖြစ်နိုင်ဘူးဒါတမင်တက်အချိန်ဖြုံးနေပြီးတော့ဒါလူတို့ကိုမမကန်တင်ပြတာမဟုတ်ဘူးလို့အဲ့လိုကျွန်တော်ကတော့ယူဆတယ်ကြာအဲ့တခုတော့ရှိတယ်အဲခုနောက်က436ခါဝေးမှာညှော်လင်းချက်ကတော့ပါသေးသလိုအဲ့တမတော်အတွက်လည်းပဲဟလာအဲတော့ energy ဆိုအနေနဲ့ဒေါန်ဆန်းစုကြည်နဲ့တော်တော်လေးလျောထားတဲ့အတွက်ကြောင့်မလို့လျောမှုတွေအများကြီးပဲအခုနာမည်တွေအပြစ်ခံပြီးတော့စိတ်တွေအပြစ်ခံပြီးတော့တော့ပြည်သူလူထုရဲ့ကျင်းရမမှုတွေခံပြီးတော့တော့တမတော်ကိုလျောထားတော့တမတော်ကဒီတစ်ခါတော့ပြန်ပြီးတော့လျောနေတဲ့အချိန်တော့ရောက်ပြီအဲ့တော့အဲ့လိုများဖြစ်မလားဆိုပြီးတော့ဟောဒီလိုတော့လည်းတစ်ချက်တော့ပေါ့ဗျာ
ဆိုတော့ဒီအချိန်မှာအဲ့ဒီကိစ္စလေတံထွက်လာတာကတော့တမတော်ကဒီဟာတော့လက်ခံလောက်ပြီးဆိုတော့ယူဆချက်ကြောင့်ဒီမှာပြင်ဆင်ကိစ္စပြန်ပေါ်လာတယ်ဆိုတဲ့သဘောလား
အဲ့ဒီလိုလည်းယူဆလို့ရပါတယ်နောက်တစ်ချက်ကလည်းလုပ်ငန်းတွေကအကုန်လုံးပြည့်ပြီဗျာဘာဖြစ်ငင်းငန်းကြီးရလည်းပဲသွားပြီတိုးတက်လန့်နေနေအလုပ်လင်းချက်ကလည်းအတော်ကိုနှဲသွားပြီနောက်တစ်ခါပြီးပွားကြီးရလည်းပဲဒီတော့ကြီးကောင်းမလာပဲနဲ့ဒီတိုင်းပဲကြံနဲ့ကြောင်းလဲမှုတွေကလည်းသူကကပုတ်တက်မှုတွေမရှိတဲ့အခါကျတော့အဲ့ဒီရောက်ဘွေးလည်းနီးလာပြီလူတွေလည်းပြောလာပြီအခင်ဗျားရောက်ဘွေးကလေးမတည်ဘူးမတည်ဘူးအတန်ကြီးလည်းကျဲလာတော့အဲ့တော့ရောက်ဘွေးအတွက်လည်းပဲရည်ရွယ်ပြီးတော့ဒီချိန်တော့လုံးဝဖြစ်မယ်ဒီချိန်မှမလို့ရင်တော့ငါတို့ပွားလိမ့်မယ်2020မှာလို့ဆိုတော့အဲ့ဒီလည်းပါတယ်လို့အဲ့ဒီလိုလည်းပဲယူဆလို့ရပါတယ်
ဟုတ်ကဲ့ဆိုတော့ပထမတစ်ခုက ตํารวจบักกูรองซันสุจิโรบักก็ไล่เลาะท่าอะนินาขันพี่แล้วตะกากว่าไปท่าแล้วเมียวีดิทีคราวก็เล็กขันนังงองแยสวยสินษาเจ็กกูจนเราสึกวินษาไว้สรุปบลาวทีไล่เลาะหน่อยบ่อลาลาชื่อว่าแลดิพัชิบงปินเซนบ่คอมมิตี้เฟดแมคกิชะวะเรามาตํารวจกูเลยอะเปลี่ยนทางกังแว่นเนี่ยตื่นเนี่ยรอไอ้บักก็เล็กขันนําแม้อลาลาชื่อว่าแล้วครับเนี่ย
ไอ้เดี๋ยวเราสิ่งเดียวกันเลยจ้ะดีที่เขาเราดำเนินการนี่ยังดีอ่ะเช่นยืนนี่เราด่าตีนไอ้ท่าเว้ยลูกไอ้ลูกอยู่ชาเลยอุ้งสูงเลยอ่ะอ๋อสิ่งเดียวกันเลยจ้ะเช่นเดียวกันเลยยายี่อ่ะมันลงมาปีนลงมาหูอุ้งกูดีลูกสูงอัตตาลงไปสูงเลยโอ้จะอุ้งดีเลยที่ยังเจ้าว่าเลยไม่อยากหูวิ่งยิงแล้วเราเป็นไม่อยากกูไม่อยากหูเจ้าว่าเจ้าเลยไอ้อุ้งสูงเลยมาป่าเลยตัวเลยเว้ยเนี่ยเราไม่เอาเล่นมีดาบเลยอ๋อบ้ ပြန် လိုက်ရောပြီး အပေးကြီးတော့ဖြစ်လာပြီအဲ့လိုတော့မျောလင်းတာပေါ့ဗျာအခုကျတော့အဲ့ဒီခါ
တော်လေးရော့အောင်သွားဆိုပြန်ကြည့်ရတယ်ဗျာဒါပေမဲ့လည်းတချို့ဘိုးကြီးမင်းအောင်နိုင်ကတော့ဖွဲ့စည်းပုံပြင်ဖို့ဆိုတာသူတို့ကဘယ်လိုနားလဲရမလဲခင်ဗျာဟောအဲ့ဒါကတော့ဒီလိုပြန်မိကေဦးသိန်းစိန်အစိုးရလက်ရှိတော့ကြန့်ခံရဦးဆောင်ပြီးတော့ဖွဲ့စည်းပုံပြင်ဖို့တင်တာပဲဗျာဒါတော့ဝိုင်းနဲ့တိုင်းပြည်နဲ့ဝိုင်းထောက်ခံတဲ့ NLD
အဲ့ဒီတော့ပြင်မယ်ဆိုတော့ပြင်တော့ပြင်မယ်ဆိုတော့ဒုသမရအူမျိုးစုရဲ့တမီလာလာသူက95ရောက်95နဲ့ယူထားတဲ့ဥစ္စာအဲ့ဒါကိုသိလို့ခွင့်ပေးတယ်ဆိုပြီးတော့95ကိုစာလုံးထားတဲ့ခဲ့ပြီးတော့အဲ့ဒီပုံစံနဲ့သူတို့စိတ်ကြိုက်ကျင်သွားတယ်ပေါ့ဗျာအဲ့ဒါဒီတစ်ခါလဲပဲဘုရားမူကြီးမင်းအောင်နိုင်ရဲ့ပြင်မယ်ဆိုတာလဲအဲ့ဒီပုံစံမျိုးပြဖြစ်မယ်ဆိုရင်တော့တော်တော်လေးတမတော်
ချသိမ့်မယ်ဆိုရင်ဘယ်လိုဆိုတာပြတ်ထားမထားဘူးလေတချို့ကထောက်ပြပါတယ်အဲ့ကိစ္စနဲ့ရှင်းပြပါဦးအ
ဲ့ဒါဥပ္ပိုလ်ကြီးကတော့အဲ့လိုဆိုတာဥပ္ပိုလ်ကြီးကပြောတာနှစ်ချက်ပြောတယ်ကြာတစ်ချက်ကတော့မပြောသွားတယ်ဒါလည်းကျွန်တော်ထောက်ခံလို့ပါအစားပုံမယ်ဖွဲ့စည်းပုံကအစားမထိုးရဘူးလို့ပြတ်ထားမထားဘူးဒါအောင်ဒါအောင်ဖွဲ့စည်းပုံအစ်စ်နဲ့အစားထိုးမယ်နောက်တစ်ခုကလူတို့ဆန္ဒခံယူဝဲနဲ့ဆိုပြီးတော့ဒီကြည့်ဆိုင်လူတို့ဆန္ဒခံယူဝဲပြန်လုပ်ပြီးတော့ဖြစ်မယ်ဗျာဆိုရင်တော့ဘလို့လင်းမလဲအဲ့လိုပြောကြတယ်အဲ့ဒါဒီကတော့ဗျာပညာရှိတွေပြောတဲ့တကယ့်ကိုသဘောတရားတွေပဲဘလို့အကြောင်းနဲ့မှာဆွေးစည်းပုံကိုထိဘယ်လိုမှသူတို့ရဲ့လုံခြုံရေးကိုထိအဲ့ဒီရောက်ထားတဲ့ဆိုရင်တတ်မှာပါခင်ဗျာလုံးဝအာဏာပြန်သိမ်းတဲ့လက္ခဏာတွေကအပြည့်အနေထားမှာရှိတယ်ဗျာတချို့ကကုတော်သိသိချင်းနေပြီသူတော့ဆိုရင်သိမှာဘူးရှင်လေ ICC ကြံစည်ခံနေလို့မသိသေးတာအပြည့်လည်းပဲကျွန်တော်တို့ကသိတယ်သိကြကြိုက်တယ်အဲ့ဒါမှအစ်စ်ကပြန်စကျွန်တော်ကြိုက်တယ်အခုလိုဒီမူအမိရခံလောက်နေရတော့တို့တို့ကတစ်သက်လုံးခံလာကြရလူထုအနေနဲ့ကဘာမှမထူးတော့ဘူးတကောင်းနဲ့ညှိမနဲ့ဘူးကိုကျွန်တော်တို့အဲ့လိုပဲယူဆတယ်ဗျာ
ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအရေးကျွမ်းကျင်တဲ့နိုင်ငံကြားပညာရှင်တွေအထူးသဖြင့်ပါမခဒေးဗစ်စတိုင်ဘတ်ဆိုရင်ကျွန်တော်တို့ပြောရင်မင်းမမွေးခင်ကလေးကဗမာပြည်အကြောင်းကိုလေ့လာနေတာဆိုပြီးတော့သူပြောတဲ့ပုံစံဖြစ်ပါတယ်အဲ့ဒီဆရာကဘာပြောလဲဆိုလို့ရှိရင်စစ်တပ်အနာသိမ့်မှပြောနေရတဲ့ကိစ္စပါသိင်းစီရလူသေးလေတဲ့အခုကသူလက်ထက်မှာအကုန်လုံးရှိနေတာပဲသူပြောရခဏအဲ့ဒါကဘယ်လိုပြန်ပြီးပြောခြင်းတယ်အဲ့
ဒါဒီထောက်ခံနေဘာလို့ဆိုရင်ဒီတစ်နောက်ချိန်မှာတိမ့်ပြီဆိုလို့ဖြစ်နေပြီတိမ့်ပြီသားပဲဗျာပြီးပြီအကုန်လုံးလိုအပ်တာတွေအကုန်လုံးနေတာအကုန်ရှိတယ်ဘုံမှာပြောရတော့အကုန်ပါတယ
်
ဒါကြောင့်မလို့သူကတိမ့်နေတာတော့တိမ့်နေတိမ့်သွားလို့ပြောတာအဲ့ဒါကြောင့်ပြောရပြောတာဗျာ
ဟုတ်ကဲ့ဆိုတော့အဲ့အခုလူလူဆန္ဒခံယူဝဲဆိုတာအခုမြန်မာပြည်သူတွေကလည်းပဲဒီကိစ္စကိုပဲကင်ပိန်းလုပ်မယ်ဆန္ဒပြမယ်ဘာညာဆွေးစည်းနေကြတယ်ဒီလိုဟာမျိုးကနေပြီးတော့လူလူဆန္ဒခံယူဝဲပုံစံမျိုးကဖြစ်သွားနိုင်တဲ့အခြေအနေရှိနေပါလားအခုပြည်သူတွေဘယ်လောက်ထိဒါဒီကိစ္စကိုစိတ်ဝင်စားနေကြပါလဲ
ကျွန်တော်ကြီးကျွန်တော်ပြောပြမယ်ခင်ဗျာလူတွေကဘယ်လောက်တော့ဖြစ်နေလဲဆိုရင်ပြည်စုံနဲ့ခြေဦးနဲ့လဲနေလဲရပြီးတော့ခြေဦးကဘာမှတုံးနေရဘူးပြည်စုံကတုံးနေရတယ်ကြောင့်ပြောနေကြပြီအဲ့တော့အခုခင်ဗျာပြောချင်တာကတော့ဒီလူလူဆန္ဒပြပွဲကြီးနဲ့ပြန်ပြင်ဖို့ဆိုတာတော်တော်ကြီးကိုလူလူကလည်းစိတ်ပြည့်နေကြီးကလူကပြန်မြေဆုံနေတော့မှာပဲအရာရောမှာအချို့ပဲပြတယ်ကြာအဲ့လိုဖြစ်နေတယ်အလကားတွေပြနေတာပဲဆိုတော့အချို့လူတွေကအများလည်းရှိတယ်ကြာဟလာအမိသားတွေကအဲ့လိုခက်ခဲကြီးရှိရပေါ့ဗျာနောက်တစ်ခုကလည်းပဲနည်းနည်းလေးလှုပ်တာနဲ့တည်းနဲ့ပြန်ဖမ်းတာတွေကလည်းဒီပြန်လှုပ်ကြည့်နေတယ်ကြာချင်းချောင်းမှုတွေကလည်းဒီတိုင်းပဲပြည်ရေးကြီးကလည်းပဲရက်တက်ဖို့အကြီးကလည်းစစ်တပ်အောက်မှာပဲရှိနေရှိနေပြည်ရေးကြီးကလည်းစစ်ဘုံအောက်မှာပြားပြားဖို့ပဲခင်ဗျာအဲ့လိုမျိုးလူသူကြီးကမင်းစာဝန်ကြီးရယ်အရင်ကျက်တယ်ဗျာ
ခင်ဗျ
ာအရင်ကိုကျက်တာရှားပူရဲ့ဟုတ်ကဲ့
ဟုတ်ကဲ့
အဲ့တော့မလို့လူလူကြီးကပြန်လဲနိုးစားဖို့နည်းနည်းခက်ခဲနေကြ
အဲ့တော့ကျွန်တော်တခုစဉ်းစားမိတာဒီငင်းရဲကိစ္စလည်းပဲရှေ့မတူဘူးတိုင်းပြည်ရဲ့တိုးတက်စရာရှေ့ကိစ္စဟာအကုန်လုံးတစ်ဆွနေရတာ2008ဖွဲ့စည်းပုံကြောင့်ဖြစ်တယ်ဒီ2008ဖွဲ့စည်းပုံကိုပြင်ဆင်နေဆိုတာတိုင်းပြည်အရေးတိုင်းပြည်ကောင်းကျိုးရှေ့ကိုတိုးစီရင်လို့ဖြစ်တဲ့ဆိုတာကိုလူတော်များများသဘောပေါက်ကြမယ်ထင်ပါတယ်ဆိုတော့တက်မတော့ဘက်ကတော့ဒီလိုနားမလဲရောက်လာဒီကိစ္စကိုပြင်
ก็ดีอ่ะสิอะสงก็ปิสุยกูได้ปิดมาเนี่ยอะไรช่วยชาเลยมาเนี่ยมันไม่ใช่นะมันอยู่ดีอ่ะไอ้ตันอยู่ที่ชาที่จริงทาพี่แล้วไอ้ยายปู่จุบอยู่ชั้นน่ะลงไปแล้วไอ้ชั้นน่ะมีเบ็ดตัวแทนนี่เนี่ยปู่จุบมีตั้งชื่อรู้ป่ะอธิบายรู้ว่ามันจะรู้ป่ะเดี๋ยวรู้ว่าตักน่ะสงเนี่ยคันกระดกเลยนี่กระดกน่ะอยู่จริงรู้ว่าคันอ่ะเลยปู่จุบรู้ไอ้ดูเปียวนี่แล้วเจ้ารู้ตักกูเค้าเนี่ยบลูมาใส่กูไปยินเลยอ
ဟုတ်ကဲ့ဟုတ်ကဲ့ဒုတိယအကြည့်ကတော့ဟုတ်ကဲ့ပါဆိုတော့တောင်ဆန်းစုကြည်နဲ့ဘုဂျုံမူကြီးတန်းရွှေနဲ့တွေ့တယ်ဘာညာဆွဲသတင်းတွေထွက်တော့
ဒီကိစ္စနံပါတ်တပြီးတော့ဘုဂျုံမူကြီးတန်းရွှေကပဲတင်းခံနေသလားလက်ရှိကာကြုပ်ဘုဂျုံမူကြီးမြောင်းနိုင်ကပဲတင်းခံနေသလားဘယ်လိုသုံးသပ်မိပါလဲခင်ဗျာဘယ်လိုလဲအတူတူပဲအတူတူနဲ့အလူလူပဲဘုဂျုံတန်းရွှေကမရိမဲအဲဒါကကာကြုပ်မြောင်းနိုင်တယ်ပဲပေါင်းစားကြည့်စီးရုံနာပဲသူ့ကိုစီးရုံနဲ့ကာကွယ်ရေးကြီးကိုလည်း2014ခုလဲသူ့ကိုထားလာတယ်အမသိမသာဒါပေမဲ့လို့မရဘူးဗျာနောက်ဆုံးဦးန lan cha lai cha le lan cha lai lo u tan chu ai tu ni ma tu a mi ni cha la ya a ko a ka kwe a mi ni cha la da jaw ma lo sa ma do yi piang lai la bu so la u tan chu lo ma chi yin lo la e te myo piang yin jaw u tan chu lo chi yin so ya ka jaw me yo a sin law me a law chi ma lou nai bu lo lou daw ma be le tou chaw kwe kha wei law kle ya ne ne ba ba law bo ya jan na 90 kong lo ma chi yin ne ma ya u
to ra shi ma khya myan ma tamai ma ta won shi su ri ga lou tin lou khai ja wo along lauk mluk khai ja da a chain mi mluk khai ja da ri jaw tai pi nit na khai ya de tar ga ri a mya u mya shi khai ba de a khu kha democracy federal pi dang su thu dang ye twa pi tu tia lung ga lo la taung da ni ya de a chain ma ala ru too late too little so ra a chain ri ma phit ya le aw tin gan sa yu tin de lo thi mi ba chang pyo ja yin ni gung chho lai ba de khya chesu tin ma de
ကျော်စန္ဒာစီစဉ်တင်ဆက်ပေးထားတဲ့မြမရေးတုံသက်ချက်ကိုနားဆင်ခဲ့ပြီးအခုတော့စနေညဒိုင်ရိုက်လေးလိုင်းစီစဉ်မှာဘာရီဆူနီမလဲဆိုတာကိုအတိပေးပြရစီရှင်။ဟောရာရှင်များရှင်2008ခုအခြေခံဥပဒေကိုပြင်ဆင်ရေးဥပပေါင်းကော်မတီတို့ရဲ့ဖွဲ့စည်းမဲ့အစီအစဉ်ကိုလွတ်တော်ကမဲခွဲတည်ပြလိုက်ပါပြီ။အခြေခံဥပဒေပြင်ဆင်ရေးလွတ်တော်မှာထောက်ခံမှုရဖို့လိုအပ်တဲ့တက်မတော်သားကိုစလဲပြီးကတ
ငါစားလို့အငင်းပွားစရာတွေကြုံခဲ့ရတဲ့အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ချေအလားအလာဘယ်လောက်များရှိပါလဲ။ဘယ်နေရာကစပြီးပြင်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုစိုးတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေစိုးတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကပြုစုပါရခြင်း။စနေနေ့ဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့အထမံဖိတ်ခေါ်အပ်ပါရရှင်။အခုဆက်ပြီးတော့တပတ်အတွင်းအားကစားသတင်းလွှာတွေကိုနှာစင်ရပါမယ်။တက်နစ်ပြိုင်ပွဲတွေမှာမျက်ခင်းပေါ်မှာကစားရတဲ့ဝင်းဘယ်လ်တန်နဲ့တခြား Grand Slam ပြိုင်ပွဲတွေရဲ့ကစားရပုံကွာခြားတာနဲ့ပတ်သက်ပြီးမြမလက်ရွေးစင်နဲ့ရန်ကုန်တက္ကသိုလ်လက်ရွေးစင်တက်နစ်ကစားသမားဟောင်းဦးထွန်းအောင်ကိုမေးမြန်းပြီးအခုတပတ်ရဲ့အားကစားကဏ္ဍမှာကိုရန်နိုင်ကစီစဉ်တင်ဆက်ပေးထားပါရရှင
်
Grand Slam Tennis ပြိုင်ပွဲကြီးလေးခုဖြစ်တဲ့ Australia Open, ပြင်သစ် Open, Wimbledon နဲ့ American Open Tennis ပြိုင်ပွဲတွေကို Hard Court လို့ခေါ်တဲ့အောက်ခံသမန်လင်းကွင်းအမှာ Clay Court လို့ခေါ်တဲ့ရှင်သေးကွင်းနဲ့ Grass Court လို့ခေါ်တဲ့မြက်ကွင်းတွေမှာကစားကြတာဖြစ်ပါတယ်။ Australia Open နဲ့ American Open ကိုကွင်းအမှာမှာကစားပြီးတော့ပြင်သစ် Open ကိုတော့ရှင်သေးကွင်းမှာကစားတာဖြစ်ပါတယ်။ Wimbledon ကိုတော့ Grass Court လို့ခေါ်တဲ့မြက်ကွင်းမှာကစားကြတာပါ။ဆိုတော့မြက်ကွင်းမှာကစားရတာဟာတခြားကွင်းတွေနဲ့ဘယ်လိုကွာခြားမှုတွေရှိပါသလဲ။ကစားသမားတွေအတွက်ရောဘယ်လိုအခက်အခဲတွေရှိနိုင်ပါသလဲ။ Wimbledon ပြိုင်ပွဲလို့မြက်ကွင်းမှာကျင်းပတဲ့ Tennis ပြိုင်ပွဲတွေရဲ့ထူးခြားတဲ့အနေအထားတွေနဲ့ပတ်သက်ပြီးတော့မြမလက်ရွေးစဉ် Tennis ကစားသမားဟောင်းဦးထွန်းအောင်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာအခုလိုစပြောပါရစေ
။မြက်ကွင်းမှာကစားတာကဟိုချောတယ်နော်ကြည့်။ဟိုဘောလုံးကနောက်ပြီးတော့ဘောလုံးရဲ့အမြင့်ကနေတယ်။နံပါတ်2နောက်ပြီးတော့3ဟိုအချိန်မရဘူးဒီနေကုန်းမှာကစားလို့ရှိရင်တစ်ခါနဲ့တစ်ခါကဟိုဘက်ဒီဘက်ရိုက်တာကငါးချက်ခုနှစ်ချက်ဆယ်ချက်တစ်ခါလေး20ချက်ရှိတယ်ဒီ grass ကုန်းမှာကမှန်မှန်နည်းပါတယ်ဘုံတိုင်းဆိုပြီးတော့သုံးချက်နဲ့ပြီးသွားတာ၄ချက်နဲ့ပြီးသွားတာရှိတယ်အဲ့တော့ကြာကြာမရိုက်ဘူးเนาะနောက်ပြီးတော့သူကမြက်ကွင်းမှာကသူက seven volley ကတပန်းလာတယ်ဆိုပြောတယ်ဟို federal လို့ရိုက်ပုံရိုက်ပြီးပေါ့လေအဲ့တော့ဖက်ဒရယ်ကိုနိုင်သွားတဲ့လူကလည်းဟိုဆာဗယ်ဘောလီသမားပဲနော်နာဒါကိုနိုင်သွားတဲ့လူကလည်းဆာဗယ်ဘောလီပဲသူကသူတို့နည်းနည်းစွန့်ပြီးတော့ရိုက်တာပါလေအဲ့ဒါဂါစ်ကိုရတဲ့ဘောနောက်တစ်ခုကမိုးရွာတဲ့အခါမှာဂါစ်ကပိုးပြီးတော့ချောတယ်ဆိုတဲ့ဥစားတယ်နောက်ပြီးတော့ဂါစ်ဆုံးကဟိုရန်နေပြီးသားညီမလေးပွဲဖွင့်ကစားမှနဲ့ပွဲကနောက်ရက်တွေကြာသွားလို့ရှိရင်ဟိုတွေ့နေမယ်ဟိုဒီ service line area မှာအကွက်တွေ့နေမယ်မြက်ကဖေးသွားတာလေအဲ့ဒီမှာလူကဟိုရက်တာများတာဟိုအဲ့ဒီနေရာမှာဟိုမြက်ကမရှိတော့ပဲဟိုမြေကြီးပဲရှိတယ်ဆိုအဲ့ဒီညမှာဘောလုံးထောက်လို့ရှိရင်အဲ့တမျိုးဆိုတော့သူကအဲ့ဒီမှာဟိုရိုက်တဲ့ခါကြလို့ရှိရင်အဲ့ဒီညမှာထောက်တာတမျိုးဆိုတော့အဲ့ဒီညနားမှာဒါခုံတာတမျိုးဖြစ်နေတယ်ဆိုတော့ဟိုရက်ကြကြတော့လို့ရှိရင်ဒီ grass ကတမျိုးဖြစ်သွားတယ်အဲ့ဒါမျိုးအဲ့ဒါကို adjust လုပ်ပြီးတော့ဟိုရိုက်ရတာပေါ့လေအဲ့ဒါကိုဟိုကစားတဲ့လူတွေလည်းသူတို့သိတယ်ဒီမြက်ကဟိုလေဘာလဲအချိန်ကြီးကကြောင်းလာတယ်ဆိုတဲ့ဥစားဒီ hard coat နဲ့ clay coat ကအဲ့လိုမဟုတ်ဘူးပထမရက်မှာလည်းဒီတိုင်းပဲဒီဆုံးဖိုင်နယ်ရက်မှာလည်းဒီတိုင်းပဲအဲ့ဒါတော့ကွာဟုတ်က
ဲ့အဲ့ကောနကပြောတယ်ဒီ surf and volley ဆိုတဲ့ဥပစာကိုနည်းနည်းလောက်ရှင်းပြပေးပါဘယ်လိုမျိုးလဲဆိုတာကို
ဟုတ်ကဲ့ surf and volley ဆိုတာကသူတို့ surf service ball ကိုသူတို့အားကိုးတယ်အားကိုးပြီး surf လုပ်ပြီးတော့သူတို့ net ကိုသူတို့ပြေးတက်လာတာပေါ့လေဟောဆိုသူ volley လုပ်ပြီးတော့ volley လုပ်လိုက်တဲ့ခါကျလို့ရှိရင်ဟိုတစ်ဖက်သားမှာအချိန်မရတော့ဘူးသူကတန်းရဲလိုက်ပြီးနောက်တစ်ချက်ကဟိုတစ်ဖက်သား surf လုပ်တဲ့လူကဒီ volley ရိုက်လိုက်တော့သူရှိမှာရိုက်ချိန်ကနည်းသွားတာပေါ့လေအဲ့တော့ဒီမှာဆားပြန်ဘောလီသမားကတန်းစားတယ်ပေါ့
အဲ့ဆိုရင်ဒီ service ရိုက်ပြီးတဲ့ခါကျတော့ရှေ့ကိုတက်ပြီးတော့ဒီဘောလီရိုက်တဲ့လူကပို့ပြီးတော့တပန်းစားတယ်
တပန်းစားတယ်ပေါ့ဟုတ်ကဲ့တပန်းစားတ
ယ် player တွေထဲမှာလည်းအမျိုးမျိုးရှိပါတယ်တချို့ကဒီလို baseline မှာထိုင်ပြီးတော့ကစားရတာကိုအားတန်တဲ့လူတွေရှိတယ်အဲတချို့ကကြောက်ခုနလိုမျိုး net ကိုတက်ပြီးတော့ဘောလီရိုက်ရမျိုးအားတန်တဲ့လူမျိုးတွေရှိတယ်ဆိုတော့ baseline မှာရိုက်ရတဲ့လူကဘာဖြစ်လို့ဒီ grass court မှာကြတော့သူ့အတွက် disadvantage ဖြစ်နေလေ
ဟုတ်တယ်အဲ့ဒါကျွန်တော်ကပြောလို့ပဲဟိုသူ့အချိန်မရလို့ပဲဘောလုံးကလာလာပြီးတော့ချက်ချင်းပြန်ရရတယ်လေနောက်ပြီးဘောလုံးကနှိမ့်နိုင်ရဲ့အဲ့တော့ဟို clay court မှာဆိုလို့ရှိရင်နာတလအချိန်ရရတယ်နော်အချိန်ရရတယ်သူဟိုပြေးပြီးတော့ရိုက်ဖို့အချိန်ကိုရတယ်ဒီမှာကအချိန်မရဘူးအဲ့ဒါက ground stroke ပေါ့လေဒီနောက်ပေါ်အင်မတန်ကောင်းတဲ့လူပဲဟိုရိုက်လို့ရနိုင်ရဲ့အရင်တော့ကဗာလဲဟိုပီယွန်ဘော့ကလို့ပါလို့ဆိုတာကောင်းစုကပီယွန်ဘော့ကနက်မဟိုတက်ကြွန်ကျင်တာမဟုတ်ဘူးသူဝင်းပလာနိုင်တာကသူကဒီကောင်းစုကအင်မတန်ကောင်းလို့အလောက်ကနေရိုက်တာအလောက်ကိုပေါင်းမှာပဲရမယ်ဟိုဒီနာသာဒီဝင်းပလာနိုင်လို့ရတယ်နှခါလေအဲ့မှာအချိန်ကြီးကလည်းဟိုသူကြိုက်တဲ့အချိန်ကြီးဖြစ်နေတယ်ဥကချောတာတွေပဲမရှိဘူးအဲ့တော့သူအချိန်ရတယ်အလောက်ကနေဒီဟိုနေတခါတည်းကိုခတ်တအားရိုက်တာပေါ့လေအပြင်းထန်ရိုက်တယ်ဆိုအဲ့ဒီအကြောင်းလဲသူနိုင်သွားတာပါဖက်ဒရယ်ဆိုတာဆားပဲပေါ့ဒီမှာနော်အဲ့တော့သူကဒါကြောင့်လဲဖက်ဒရယ်ကဒီမှာနိုင်တာပါလေခုနှစ်ကြိမ်ရှိသွားပြီအဲ့ဒါပါခင
်ဘောလုံးတွားတဲ့ဥစ္စာကရောတခြားကွင်းတွေနဲ့ဘယ်လိုကွာခြားမှုရှိတယ
်ဘောလုံးတွားတာကတော့ဒီမှာကတော့
ဟာကုတ်ကသိမနေဘူးเนาะဟာကုတ်လည်းမြန်နေလीဟိုစားလိုက်လို့ရှိတယ်ဒါပေမဲ့ဟိုနည်းနည်းလေးဂလပ်ကုတ်ကပို့ပြီးတော့ဟိုမြန်ဖို့ဟိုအလားလာရှိတယ်ပြီးတော့ဘောလုံးကလည်းနေနေတယ်ကစားသမားတွေမှာရောကွင်းနေအမျိုးမျိုးကစားရခါကျတော့ဒီကစားရခါမှာတော့ပြေးရလွားရအဲ့လိုမျိုးကစားရခါမှာရောအပြောင်းလဲတွေရှိတယ်အပြောင်းလဲကတော့အဖြစ်ရှိတာပေါ့ဘောလုံးကဂတ်ကုတ်မှာကစားတော့ဗာလဲပို့ပြီးတော့ရုပ်က
တွေ့ရတယ်လေ။အဲတစ်ခါကရိုက်ခါနီးလူတာပေါ့။ဟိုရိုက်လိုက်တော့မှသူတို့ကိုပြေးတာနေတယ်။တစ်ခါကရိုက်တာကိုသူဘယ်ကိုရိုက်မလဲဆိုပြီးတော့နည်းနည်းကိုကြည့်တယ်။ကလေးကုတ်မှဆိုရင်နည်းနည်းစောင့်လို့ရတယ်။နည်းနည်းတွတ်ဆလို့ရတယ်။အဲ့ဒါကြောင့်ကိုနေကတ်ကုတ်ကလည်းအချိန်မပေးဘူး။ကိုနေကြိုတင်ပြီးတော့နည်းနည်းလေးတွေ့ရတယ်။တစ်ခါကဘယ်လိုရိုက်တော့မလဲဆိုတဲ့ဥစ္စာကိုအဲ့ဒါတော့ကြိုတွေ့ရတယ်။ခြေလမ်းမှာတော့သူတို့ဟိုဟိုကျဲကျဲလှန်လာနေဟိုကလေးစိတ်စိတ်လှန်လာပြီးတော့ရှိပါတယ်ဒီ Glasgow မှာဆိုလို့ရှိရင်ဟိုအရင်ကျဲကျဲကြီးတော့ဟိုလေလို့လို့မရဘူးခက်စိတ်စိတ်နဲ့သူတို့ဟိုနေပြေးရတယ်နော်ဘာလို့ဆိုတော့တစ်ခါကဟိုနေဟိုရဲလိုက်တာဟာကိုထင်းတဲ့ဘက်ကိုမရဘူးဆိုရင်ချက်ချင်းပြန်လှည့်လို့ရအောင်ဒီကုန်မှာဆိုလို့ရှိရင်တော့ဟိုသူကโอ้เฉยยาได้ด้วยคือตะคายเย็นๆชิงชันเจเจเนี่ยตัวอาจารย์นี่ๆๆหลบไปแล้วตัวตั้วจ้ะเอ้าน่ะเนเน่กว่าชาได้บะเลฮาร์ดกุ๊กมาจ้ะเนเน่ได้ตริชาแล้วบะเลดันยามาสุดโตตัวฮาร์ดกุ๊กสุดแล้วกริสก็ก้าวเลยดิชิชินเสร็จไล่รู้สิยังแองเกิลดีบาดิดิโหตึดชิดตั้วไหนเนี่ยดังแม้โหย้ายนี่ได้คาจ้ะเลยตะคายย้ายสิ้นซาดิงอ่ะไม่อยากอูดิตัวอเมียรีแอคลงอ่ะတော့အဲ့ဒါကြတော့ဟိုတက်ကြတို့ချိုချင်ရတယ်ဆိုတာဒီအဲ့ဒါပါတာပေါ့
ဒီမှာလည်းရွေးစဉ်နဲ့ရန်ကုန်တက်ကတူလည်းရွေးစဉ်တက်နစ်ကစားသမားဟောင်းဦးထွန်းအောင်ပြောသွားတာဖြစ်ပါတယ်နော
်ကိုရနိုင်စီစဉ်တင်ဆက်ပေးထားတဲ့သတင်းပတ်စင်အားကစားသတင်းလှော်တွေပါရှင်အခုအစီအစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင်
အမေရိကန်တောင်ပိုင်းနယ်စပ်မှာတိုင်းကာမဲအစီအစဉ်တွေတမတ်တော်နယ်ထွန်းကနိုင်ငံတော်ချိပြမင်ကုန်းမှာထပ်မံဖိအားပေးပြောဆိုလိုက်ပါတယ်တိုင်းကာမဲကုန်ကြစည်းအတွက်သဘောတူညီမှုမရနိုင်တဲ့အတွက်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရက်ဆိုင်ကောင်းရက်ဆိုင်ရဖို့ရပ်ပိုင်းလောက်သာကြံရတာကိုလည်းတမတ်ကသတိပေးထားတာပါအစီအစဉ်မှာပြောရချက်တမင်တိုင်းကာမဲဖြစ်တဲ့အကြောင်းတမတ်ကဂရုပြုဖြည့်ချပေးမယ်လေနိုင်ငံတော်ရေးပေါ်ချင်းနေချင်းညာဖို့အရင်ကပြောထားတာမျိုးကိုတော့ထပ်မပြောတော့ပါဘူးအမေရိကန်နိုင်ငံရဲ့မူဝါဒနဲ့ပတ်သက်လို့သမ္မတကနိုင်ငံတော်ချိပြမင်ကုန်းမှာထက်သွင်းပြောဆိုတဲ့နေရာမှာတော့အမေရိကန်တပ်ဖွဲ့ရဲ့နှစ်ပေါင်းများစွာတိုက်ခတ်နေတဲ့စစ်ပွဲတွေအဆုံးသတ်နိုင်ရေးအမေရိကန်အစိုးရကအချိန်မီမူဝါဒချမဆောင်ရွက်ခဲ့ရင်မရှောင်သာမလွဲသာကျင်းပမယ်လို့သမ္မတကပြောနေတဲ့ပေးကတ်တွေကိုဟန်တားနိုင်ရေးကိစ္စတွေကိုလည်းထက်သွင်းပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့ဒုတိယတစ်ချိန်ဗီယက်နမ်နိုင်ငံမှာဒီလကုံပိုင်းတွေ့ဆုံမယ်လို့သမ္မတထွန်းကနိုင်ငံတော်ချိပြမင်ကုန်းမှာလည်းထက်သွင်းပြောဆိုသွားပါတယ်။ဖေဖော်ဝါရီလ29ရက်နေ့မှာတည်သည့်တွေ့ဆုံမယ်ကြောင်းကြေညာတဲ့အချိန်မှာမြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံဆွေးနွေးတူလျာဖို့သမ္မတထွန်းကဂုဏ်ယူပြောဆိုခဲ့တာလည်းဖြစ်ပါတယ်။နနကဗီကတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့ပေါ်မြန်မာဆွေရောက်ကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်ဗုဒ္ဓဘာသာဝင်ရခိုင်နယ်နဲ့တခြားတိုင်းရင်းသားတွေပါထပ်မံရရှိလာတဲ့အတွက်မနေ့နောက်ပိုင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမန်ကြီးကိုစင့်ခေါ်ပြောဆိုခဲ့တာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူကူကပြီး AFP သတင်းကဖော်ပြခဲ့တာပါထွက်ပြေးလာသူအရေးထွက်တိုးလာနေပြီးနေဆက်မှာရှိနေသူတို့ချို့ရလဲမချန်ခင်ထပ်မံဝင်ရောက်လာဖို့ရှိရကြောင်းတပ်ပွဲတွေရက်တန့်ဖို့လဲမြန်မာစိုးရကိုဘင်္ဂလားဒေ့ရှ်ရှာနာပိုင်တွေကတိုက်တွန်းနေတာပါ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကအကိုဇော်ဝင်းလိုင်းဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ William Andre ဖြစ်ပါတယ်မနေ့ကကြာတာပြီးနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေမှာတော့ဥကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုပြန်လည်နားဆင်နိုင်ပါရဲ့ရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.